Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ view American တိုင်းရဲ့2023ခုနှစ်နိုဝင်ဘာလ22ရက်နေ့အင်္ဂါနေ့မနက်ခင်း radio season ကို American ပြည်တော်စု Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေပြီးတော့9နာရီထုတ်လွှင့်ပေးသွားမယ့် season တွေကို flight meter 3249နဲ့ flight line meter 190တို့ကနေပြီးတော့ဖမ်းယူနိုင်နိုင်ပါတယ်ဒီမနက် season မှာကျွန်တော်တားညွှန်မှုပ
ါဂါဇာမြောက်ပိုင်းကအင်ဒိုနီးရှားစစ်ရုံတွိုင်းမှာတိုက်ပွဲတွေပြင်းထန်နေပြီးစနအုပ်ထက်မနဲ့တိတ်ဆုံးမှုရှိတယ်လို့ Hamas ကျမ်းမာရေးဌာနကထုတ်ပြန်ပါတယ်။ကဘာကြီးရဲ့အပူချိန်ဟာနိုင်ငံတကာမှာစော်အောနေတဲ့တပ်မတ်ချက်တက်ကိုအလွန်အမင်းကျော်လွန်လာပြီလို့ကုလသမဂ္ဂကထုတ်ပြန်ပါတယ်။တရုတ်မြန်မာဇီဝရေးဆင်းညံကိုသတိလင်္ကာနိုင်ငံအထိချက်ထွက်ဖို့တရုတ်နိုင်ငံဘက်ကလိုလားတယ်လို့တရုတ်အထူးတန်တမန်ကသတိလင်္ကာသမ္မတကိုပြောပါတယ်။
အခုလိုမျိုးနောက်ဆုံးသတင်းတွေအပြင်တရုတ် online game တွေကိုနှိမ်နှင်းမှုအရှိန်မြင့်လာတဲ့သတင်းပေးပို့ချက်နောက်တိုက်ပွဲကြောင်းမလို့ထွက်ပြေးလာတဲ့စစ်ကောင်စီစစ်သားတွေကိုအိန္ဒိယဘက်ကနေပြီးတော့ပြန်လည်လွှဲပြောင်းပေးခဲ့တယ်ဆိုတဲ့သတင်းရှမ်းမြောက်ပိုင်းမှာတော့ဒီပိတ်မိနေတဲ့နိုင်ငံသားသားစုစုပေါင်း290ကျော်ကိုထိုင်းနိုင်ငံကိုဆက်ရောက်လာတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့ဒရင်တောင်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းတော်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥတီမောင်တန်ပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကစားမြောက်ပိုင်းကအင်ဒိုနီးရှားဆေးရုံတဝိုက်မှာတင်းလာတွေကတိုက်ပွဲတွေဖြစ်နေခဲ့ပြီးအနည်းဆုံး7နှစ်ယောက်သေဆုံးခဲ့တယ်လို့ Hamas အစိုးရဂါဇာကျွမ်းဝင်ဌာနကပြောပါတယ်။ဆေးရုံထဲကပြစ်နေကြသူတွေကိုဆေးရုံအပြင်ကအစ္စရေးတပ်ဖွဲ့ကတိုက်ခိုက်တာဖြစ်ကြောင်းလက်နက်ကြီးတွေအသုံးမပြုကြောင်းအစ္စရေးစစ်တပ်ကတော့ပြောပါတယ်။အခုလိုတိုက်ခိုက်တာကိုအင်ဒိုနီးရှားနိုင်ငံသားဝန်ကြီး Miss Radno Masudi ကရှုတ်ချလိုက်ပြီးအစ္စရေးကိုအပြစ်တင်လိုက်ပါတယ်။ဒီတိုက်ခိုက်မှုကနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုရှင်းရှင်းကြီးချိုးဖောက်တာပါလို့ Miss Radno Masudi ကဆိုပါတယ်။လူနာ6အကြမ်းအရေးဆောင်ရှားမှုဝင်တဲ့200နဲ့အင်ဒိုနီးရှားဆေးရုံထဲမှာအိုးအိမ်စွန့်ခွာဆစ်ဆောင်ကြသူ2000လို့ဟာအခုခါမှာတော့ဂါဇာတောင်ပိုင်းမှာခိုးလုံနေကြရတယ်လို့ Hamas အစိုးရအကြမ်းအရေးဌာနပြောရေးဆိုခွင့်ရှိသူ Elshab Elkira ကပြောပါတယ်။ဂါဇာတောင်ပိုင်းကခန်ယူနစ်မြို့မှာရှေ့တန်းဆေးရုံတရုတ်တည်ဆောက်ဖို့ဂျော်ဒန်နိုင်ငံကပစ္စည်းတွေတင်ဆောင်ထားတဲ့ဒါဇင်ချီတဲ့ကုန်တင်ကားတွေဟာအစ်ဂျစ်ကနေတနင်္လာနေ့မှာဝင်ရောက်သွားကြပါတယ်။48နာရီတွင်ဆေးရုံကစပြီးအလုပ်လုပ်နိုင်ပါပဲလို့ဂျော်ဒန်နိုင်ငံတော်ပိုင်းမီဒီယာကတော့ပြောပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးနဲ့ဘေကျင်းမှာတနင်္လာနေ့ကတွေ့ဆုံခဲ့ကြတဲ့ Arab Muslim တာဝန်ရှိသူတွေကဂါဇာမှာချက်ချင်းအပြစ်ခတ်ရဆက်ပြီးလူသားချင်းစာနာထောက်ထားရေးအကူအညီခွင့်ပြုဖို့တောင်းဆိုလိုက်ကြပါတယ်။ဆော်ဒီအာရေဗျ၊ဂျော်ဒန်၊အီဂျစ်၊အင်ဒိုနီးရှားနဲ့ပါလက်စတိုင်းအာဏာပိုင်အဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးတွေနဲ့အစ္စတန်ဘူပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့အတွင်းမှုချုပ်တို့ပါဝင်ကြတဲ့ကိုယ်စားလှယ်အဖွဲ့ဟာလက်ရှိဖြစ်ပေါ်နေတဲ့ Israel Palestine ပဋိပက္ခကိုတရုတ်နဲ့ဆွေးနွေးနေကြတာဖြစ်ပါတယ်။ဂါဇာကမ်းမြောင်မှာတိုက်ခိုက်နေတာတွေကိုရပ်ဖို့တရုတ်လိုအင်အားကြီးနိုင်ငံတွေကပုံပြီးခိုင်ခိုင်မာမာပါဝင်မှုမျှော်လင့်နေတဲ့အကြောင်းအီဂျစ်နိုင်ငံသားရေးဝန်ကြီးဆာမစ်ရှော့ခရီကမစ္စတာဝါဟီကိုပြောခဲ့တယ်လို့အီဂျစ်နိုင်ငံသားဝန်ကြီးဌာနရဲ့ X လူမှုစာမျက်နှာမှာဖော်ပြထားပါတယ်။တရုတ်နိုင်ငံဆိုင်ရာအစ္စရေးတာမတ်ကြီးကတော့အပြစ်ခတ်ရဆဲအကြောင်းပြောတဲ့ကြေညာချက်မထွက်ဖို့သူမျှော်လင့်တဲ့အကြောင်းအခုချိန်ကအပြစ်ရရမယ့်အချိန်မဟုတ်ကြောင်းသတင်းတောက်တွေကိုတနင်္လာနေ့ကပြောပါတယ်။အစ္စရေးပါလက်စတိုင်းအရေးနဲ့ပတ်သက်ပြီးအင်္ဂါနေ့မှာကျင်းပမယ့် Brazil, Russia, India, တရုတ်တောင်အာဖရိကတို့ထူထောင်ခဲ့ကြတဲ့ BRICS အဖွဲ့ရဲ့ဗီဒီယိုအစည်းအဝေးကိုတရုတ်သမ္မတရှီကျင်းပင်တက်ရောက်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟွာချွန်းညင်က X လူမှုစာမျက်နှာမှာရေးထားပါတယ်။မချာမီကနိုင်ငံရေးခေလုံးဝင်တောင်းခံသူတွေတိုးများလာတာကြောင့်ရုရှားနဲ့နယ်စပ်ဝင်ပေါက်၄ပေါက်ကိုပိတ်လိုက်ပြီးဓာတ်တဲ့ပိုအရေးယူကောင်းအရေးယူရလိမ့်မယ်လို့ဖင်လန်နိုင်ငံရဲ့ဝန်ကြီးချုပ်ကတနင်္လာနေ့ကပြောလိုက်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ဝင်ရောက်ခဲ့ပြီးတဲ့နောက်ဖင်လန်နိုင်ငံကဒီနှစ်မှာနေတိုးကိုဝင်ရောက်ခဲ့တာပါ။ခိုင်မာတဲ့ခရီးသွားဆော်ရဲဆာဒန်တွေမပါပဲအရှိအလဲပိုင်းနဲ့အာဖရိကကရွှေပြောင်းနေထိုင်ကြသူတွေကိုဖင်လန်နဲ့စပ်ထီရုရှားကတောင်းစီခဲ့တယ်လို့ဖင်လန်နိုင်ငံကတော့စွပ်စွဲထားပါတယ်။အခြေအနေကစိုးရွားတဲ့လာရကိုတွားနေပါတယ်လို့ဝင်းကြီးချုပ်ပက်ထရီအော်ပိုကဗာတီးယပ်နဲ့စပ်ဖြတ်လန်းကိုတွားရောက်စဉ်ပြောကြားကြောင်းဖင်လန်အစိုးရပိုင်း YLE ရုပ်သံကပြောပါတယ်။လူဝင်ပါလာပါဖင်လန်ကိုနိုင်ငံရေးခေလုံးခွင့်တောင်းခံသူ900ရောက်လာခဲ့တဲ့အကြောင်းဒါကပုံမှန်ထက်အရေးပါပါများနေကြောင်း YLE ကဆိုပါတယ်။မရှိရ38ရတဲ့ဖင်လန်ရုရှားနယ်စပ်အခြားဝင်ပေါက်တွေကိုမပိတ်ဘူးလို့တော့ဝန်ကြီးချုပ်ကမပြောပါဘူးအခုလိုနယ်စပ်ဖြတ်တန်းပေါက်တွေကိုပိတ်လိုက်တာဟာရုရှားဖင်လန်ဆက်ဆံရေးကိုစိုးဝါစေပါလိမ့်မယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်
န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့မနေ့သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်တရုတ်မြန်မာစီးပွားရေးဆက်ချက် CMEC ကိုသီရိလင်္ကာတီချဲ့ဖို့တရုတ်ကဦးစားပေးထားတဲ့အကြောင်းတရုတ်နိုင်ငံရဲ့အထူးသံတမန်ရှန်ယီကင်းကသီရိလင်္ကာသမ္မတရနီဝီကရီမီစစ်ဂေးကိုတနင်္လာနေ့ကပြောလိုက်ပါတယ်အခုလိုပြောဆိုကြောင်းသီရိလင်္ကာသမ္မတရုံးရဲ့ကြေညာချက်မှာဖော်ပြထားတာပါလို့တဟင်းတူသတင်းကပြောပါတယ်တရုတ်သီရိလင်္ကာလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုအကောင့်ထဲဖော်ရမှာအချိန်ဟုန်မြင့်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်တရုတ်ရဲ့ပေါ်လာမတ်စ်စီမံကိန်းအောက်မှာကုန်းလန်းစင်ကြံ6ခုရှိတဲ့အ내တရုတ်မြန်မာစီးပွားရေးစင်ကြံကနောက်ဆုံးဖြစ်ပေါ်လာတဲ့စင်ကြံဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာစင်ကြံကရက်နေပါတယ်။အိန္ဒိယနဲ့ဘူတန်တို့ကတရုတ်ရဲ့ပေါ်လာမတ်စ်ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုအစီအစဉ်တွေမှာမပါဝင်တဲ့တောင်အာရှနိုင်ငံနိုင်ငံဖြစ်ပါတယ်။ပေါ်လာမတ်စ်စီမံကိန်းမှာပါတဲ့သီရိလင်္ကာနိုင်ငံဟာစီမံကိန်းရဲ့ဒုတိယအဆင့်ကိုသွားဖို့ပြင်ဆင်နေပြီလို့သမ္မတရနီဝီကရီမီစင်ဂေးကပြောပါတယ်။သီရိလင်္ကာနိုင်ငံရဲ့အိန္ဒိယမော်ဒပ်နိုင်ငံရဲ့နိုဝင်ဘာလ18ရက်ကသမ္မတသစ်ကျမ်းကျိန်ပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်တရုတ်အထူးသံတမန်ဟာသီရိလင်္ကာနိုင်ငံကိုရောက်ရှိလာခဲ့တာဖြစ်ပါတယ်စစ်တော်လာရေးဂျိုတုကိုမလွတ်တင်မှုတောင်ကိုရီးယားကမြောက်ကိုရီးယားကိုတတိပေးလိုက်ပါတယ်တကယ်လို့မြောက်ကိုရီးယားကလာပြစ်လွတ်ခဲ့ရင်နှစ်နိုင်ငံကြားသဘောတူညီချက်ကိုရလိုက်ပြီးတုံ့ပြန်တဲ့အနေနဲ့ရှေ့တန်းလေကြောင်းထောက်လွှမ်းရေးကိုပြန်လုပ်ရနိုင်တယ်လို့တနင်္လာနေ့ကတောင်ကိုရီးယားကပြောလိုက်ပါတယ်မြောက်ကိုရီးယားကနှစ်ဆခါကြိုးစားခဲ့ပြီးမောင်းပြင်ခဲ့ပေအခုခါမှာရုရှားနှိပညာရယူပြီးဒီလနောက်ပိုင်းမှာပြစ်လွတ်လိုက်မယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးရှင်ဝန်စစ်ကအစိုးရပိုင် KBS ရုပ်မြင်သံကြားနဲ့အင်တာဗျူးမှာတနင်္ဂနွေနေ့ကပြောခဲ့ပါတယ်မြောက်ကိုရီးယားဘလို့ဂျိုဒုကိုမှမလွတ်တင်မှုကုလသမဂ္ဂလုံခြုံရေးကောင်စီကပိတ်ပင်ထားတာပါဂျိုဒုလွတ်တင်တာကိုအကြောင်းပြုပြီးဒုံးကျည်စမ်းသပ်နိုင်တာကြောင့်ဖြစ်ပါတယ်တောင်ကိုရီးယားကိုစောင့်ကြည့်ဖို့မြောက်ကိုရီးယားအတွက်ထောင်လန်းရေးဂျိုဒုလိုပေမဲ့မြောက်ကိုရီးယားဟာတာဝန်ပြည်ဒုံးကျည်အစီအစဉ်တိုးတက်ဖို့အတွက်စမ်းသပ်ပြစ်လွတ်နိုင်ပါတယ်လို့တောင်ကိုရီးယားအကြီးတန်းဆက်ရရှိကန်နီဟိုပယ်ကပြောပါတယ်မြောက်ကိုရီးယားနဲ့ရုရှားတို့ဟာသမျိုးကျလက်နက်တွဲနဲ့နျူကလ িয়ার နည်းပညာဖလှယ်ဖို့သဘောတူညီထားကြတယ်လို့ကျွမ်းကျင်သူတွေနဲ့နိုင်ငံခြားအစိုးရတွေကပြောဆိုကြပေမဲ့မြောက်ကိုရီးယားနဲ့ရုရှားတို့ကညှိဆိုထားကြတာပါကမ္ဘာကြီးရဲ့အပူချိန်ဟာစက်မှုမထုံးကားမီကာလကတည်းက 1.5 ဒီဂရီစင်တီဂရိတ်ကနေ 1.9 ဒီဂရီစင်တီဂရိတ်တွင်မြန်းမြန်းဆန်းဆန်းကြီးပိုပြီးပူလာနေတယ်လို့ကုလသမဂ္ဂအစိုးရခန်းစာကပြောလိုက်ပါတယ်2015ပါရီဥတုရာသီသဘောတူညီချက်က 1.5 ဒီဂရီထက်ပိုပြီးမပူလာအောင်လှုပ်ဆောင်ကြဖို့စောသတ်မှတ်ခဲ့တာပါပါရီသဘောတူညီချက်အတိုင်းဖြစ်ဖို့ဆိုရင်တိုင်းပြည်တွေဟာသူတို့ရဲ့ကာဗွန်ထုတ်လုပ်မှုကိုဒီဆယ်စုအကုန်မှာ42ရာခိုင်နှုန်းရှော့ချမှာဖြစ်ပါတယ်လို့တနင်္လာနေ့မှာထွက်လာခဲ့တဲ့ကုလသမဂ္ဂပတ်ဝန်းကျင်အစီအစဉ် UNEP ရဲ့ကာဗွန်ထုတ်လုပ်မှုကွာဟချက်အစီရင်ခံစာကပြောပါတယ်။ကြောင်မီးသေးရေနံဓာတ်ဆီနဲ့ဓာတ်ငွေတွေလောင်ကျွမ်းရကထွက်လာတဲ့ကာဗွန်ထုတ်လုပ်မှုကမနစ်က 1.2 ရာခိုင်နှုန်းတက်သွားတယ်လို့ကုလသမဂ္ဂကဆိုပါတယ်ဒီနှစ်စက်တဘာအကုန်အထိ19ရာစုအရယ်ကအပူချိန်ထက် 1.5 ဒီဂရီစင်တီဂရိတ်ကျော်သွားတဲ့ရက်ပေါင်းက86ရက်ရှိခဲ့ပြီးပါပြီ။နိုဝင်ဘာအထိဆိုရင်အဒီလိုပုံပူတဲ့ရက်ပေါင်းက126ရက်ရှိသွားခဲ့ပြီလို့ဥရောပကရာသီဥတုဆိုင်ရာအဖွဲ့အစည်း Copernicus ကဆိုပါတယ်။မှတ်တမ်းရှိခဲ့သမျှ26မှာပထမဦးဆုံးချိန်ဖြစ်ပြီးခဲ့တဲ့တောက်ကြနေ့တုန်းကကမ္ဘာမြေရဲ့အပူချိန်က1ဒီဂရီစင်တီဂရိတ်ပိုပူသွားတယ်လို့Copernicus အဖွဲ့ရဲ့ဒုတိယညွှန်ကြားမှု Samantha Burgess ကပြောပါတယ်ခင်ဗျာ
နိုဝင်ဘာလ27ရက်နေ့အင်္ဂါနေ့မနေ့နိုင်ငံတကာသတင်းတွေကိုဦးတမောင်တန်ပြောပြသွားတာဖြစ်ပါတယ် VOA American တန်ကနေပြီးတော့ဆက်လက်တန်လှည့်နေပါတယ်အခုတော့ဒီတရုတ်နိုင်ငံဘက်ကဖီယာနဲ့အတူတူပဲမြန်မာနိုင်ငံအတွင်းကတရုတ် online ငွေလိမ်ကိန်းတွေကိုနှိမ်နင်းမှုတွေအရှိန်မြင့်လာတဲ့ဆိုတဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံမြောက်ပိုင်းမှာတရားမဝင်နေထိုင်နေကြတဲ့ နိုင်ငံသားတွေကိုခု2023ခုနှစ်နောက်ဆုံးထားပြီးတော့ပြန်လာကြဖို့တရုတ်ယူနိုင်ရဲတပ်ဖွဲ့ကဒီရက်ပိုင်းထဲမှာတိပေးပါတယ်မြန်မာစစ်ကောင်စီခေါင်းဆောင်တွေကတော့တရုတ်ဆွေကဖိအားပေးနေတဲ့ဒီအွန်လိုင်းယာဉ်စွင်လုပ်ငန်းတွေကိုအခုဒီ2023ခုနှစ်ကိုမတိုင်ခင်မှာနှိမ်နင်းသွားမယ်လို့ကြေညာပေးထားပါတယ်ဒီလုပ်ငန်းတွေမှာအုံချခံခဲ့ရတဲ့တရုတ်နိုင်ငံသားအများစုအပါအဝင်အာရှနိုင်ငံသားတချို့ကိုဖမ်းပြီးတော့ပြန်လည်လွှဲပြောင်းတဲ့ကိစ္စတွေလည်းမြန်မာဘက်ကဒီရက်ပိုင်းထဲမှာဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါတယ်ရန်ကုန်ကပြီးပို့တဲ့သတင်းကိုကိုရဲမောင်ပြောပြပေးမှာပါ
ရှမ်းပြည်နယ်မြောက်ပိုင်းမှာအခြေစိုက်တဲ့ဝါလက်နက်ကိုင်အဖွဲ့ UWSA ကတော့ဒုဒေသတွေကအွန်လိုင်းငွေလိမ်ခိုင်းတွေကိုခက်မြက်မြန်နှိမ်နင်းပြီးလူပေါင်း 1,200 ယောက်ကိုစက်တင်ဘာလ9ရက်မှာပထမဆုံးအကြိမ်တရုတ်ကိုအများဆုံးလွှဲပေးခဲ့ပါတယ်။နောက်ထပ် 2,300 ကျော်ကိုလည်းအောက်တိုဘာ14ရက်မှာထပ်ပြီးလွှဲပေးခဲ့ပါတယ်။ UWSA ရဲ့ဒုတိယစေဦးစေးချုပ်ကိုလည်းတရုတ်ကဖမ်းဆီးခဲ့တယ်လို့သတင်းတွေကဖော်ပြခဲ့ပါတယ်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကထိပ်ပိုင်းလုပ်ငန်းရှင်17ယောက်ကိုလည်းတရုတ်ကသူ့နိုင်ငံထဲမှာပဲဖမ်းဆီးခဲ့ပါတယ်။ဒါပေမဲ့ကိုကန့်ဒေသလောက်ကင်မြို့ထဲမှာတော့ဒီလုပ်ငန်းတွေကဆက်ရှိနေတယ်လို့တရုတ်ကယူဆထားပါတယ်။စက်တင်ဘာလကုန်ကစခဲ့တဲ့ဒီရာဇဝဲလုပ်ငန်းရှင်းလင်းရေးနဲ့အတူစစ်ရေးပြစ်ပခတွေလည်းပူးတွဲပါလာပါတယ်။အောက်တိုဘာလ28ရက်မှာမြောက်ပိုင်းမဟာမိတ်လက်နက်ကိုင်သုံးဖွဲ့ Three Brotherhood Alliance ကအွန်လိုင်းရာဇဝဲမှုရှင်းလင်းရေးအာဏာရှင်တော်လှန်ရေးစတဲ့ခေါင်းစဉ်တွေနဲ့ကိုကန့်ဒေသမှာစစ်စင်ရေးကိုစတင်ခဲ့ပါတယ်။အွန်လိုင်းငွေလိမ်မှုတွေ၊ပြန်ပေးဆွဲမှုတွေ၊လူကုန်ကူးခံရတာတွေကနေတရုတ်နိုင်ငံကတနစ်ကိုအမေရိကန်ဒေါ်လာဘီလီယံချီဆုံးရှုံးနေတာပါ။တရုတ်နိုင်ငံရဲ့တည်ငြိမ်မှုကိုတနည်းတစ်ပုံထိခိုက်လာတဲ့အခြေအနေကြောင့်တရုတ်ဟာမြန်မာအပါအဝင်အွန်လိုင်းရာဇဝဲလုပ်ငန်းတွေအခြေစိုက်တဲ့နိုင်ငံတချို့ကိုဖိအားပေးလာခဲ့တာပါ။စုံစမ်းထောက်လှမ်းသတင်းတွေကိုဖော်ပြနေတဲ့တရုတ်သတင်းဌာနအချို့ကတော့ကိုကန့်ဒေတာဟာအွန်လိုင်းငွေလိမ်ခိုင်းတွေအ धिक ကျဆားရနေရဖြစ်တယ်လို့ပြောပါရယ်ကုလသမဂ္ဂ UN OCHA ရဲ့ထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံမြောက်ပိုင်းမှာလူပေါင်း3000ကျော်ဟာဒီလုပ်ငန်းတွေရဲ့သားကောင်အဖြစ်စိတ်ခိုင်းခြင်းခံနေရတယ်လို့မကြသေးခင်ကပဲထုတ်ပြန်ထားပါရယ်ဒါအပြင်အွန်လိုင်းလိမ်လေလုပ်ငန်းအားလုံးရဲ့ 65.5 ရာခိုင်နှုန်းဟာမြန်မာနိုင်ငံထဲမှာအခြေစိုက်ထားပြီးအဓိကမူဆယ်လောက်ကိုင်းမိုင်းလာမြဝတီတာချီလိမ့်နဲ့ဝါဒေတာတွေမှာဖြစ်ကြောင်းလည်းဖော်ပြထားပါဗျ။အဲ့ဒီဒေတာတွေမှာမြန်မာအပါအဝင်အာရှနိုင်ငံအချို့နဲ့တရုတ်ကလူငယ်လေးတွေဟာတရုတ်ကိုအလုတ်ချိန် 12 နာရီကနေ 14 နာရီအထိအလုတ်ခိုင်းစေတာခံကြရတာဖြစ်ပြီးသူတို့အားလုံးလိုဟာရှားသားချက်ပြည့်မီအောင်ငွေမရှာပေးနိုင်မှုဆိုရင်အချင်းချနှိမ့်ဆက်ယုံတယ်မကတက်ဖြတ်တာပါခံကြရတယ်လို့ဒီအခြေအနေတွေကိုကြုံမှုတဲ့လောက်ကိုင်းမျိုးကလူငယ်တို့က VOA ကိုပြောပါတယ
်။သူတို့ဟောတဲ့အခြေအနေရှမ်းတော့မသူတို့အဲ့ရှမ်းတော့ရှမ်းမြောက်ဘက်မှာဆိုတော့လူကခုခံတယ်လို့ဖြစ်တာပါဆိုတော့ဒီမှာအကျံတဲ့ကောဒါပေမဲ့အခြားပြန်တိုင်းတော့တချို့ကြားခံရတော့လို့နည်းနည်းချောချောဆူဆူလို့ရှိတယ်။ပြီးတော့ဒီရှမ်းရှိမှကျတော့သူကဟောထားတယ်အဲ့ဒီမြန်မာလူကျတော့အလောက်မင်းကြီးဆက်သွားတယ်သူကအောင်းမလှုပ်စားလို့ရှိဒီမှာလည်းဆိုအလောက်ဟိုအဓိကမျိုးလာခံနေတာတော့အလောက်ပဲဒီမှာလည်းကျတော့အဓိကကျတော့သူသူခေါ်လာတဲ့တရားဝင်ရှိတယ်ဒါဆိုတော့ဘာမှမလုပ်ဘူး။ဟန်ရောအင်းလူကိုမှုထားတဲ့ပုံစံ။သူကထိုင်မှလင်ခံရတယ်လို့များအလုပ်မျိုးလာဟာဘာလို့များလို့ရှိရလဲ။ဒီမှာသူအိတ်ဘူးခံတဲ့တရုပ်လို့ဆိုမှချိန်ဆက်နဲ့သူ့အလုပ်ဘာလို့များလို့အဲ့လိုလေအိတ်ဒီမှာဆိုထောင်းလာတယ်လို့ရှိတယ်။သူဆောက်ပါလေ။ဝါရတာပါပေးတာပါသူတို့ရဲ့အစီအရာ။အဲ့လိုမျိုးလေ
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့သူတို့အနေနဲ့တရုတ်အစိုးရနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ပြီးခဲ့တဲ့တောက်ချာနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်
။ဒီနစ်နာမှုတွေကတရုတ်နိုင်ငံအစိုးရလုပ်တာမဟုတ်ဘူးမြန်မာနိုင်ငံအစိုးရလုပ်တာမဟုတ်ဘူး။တရုတ်ပြည်သူတွေလုပ်တယ်လို့မြန်မာနိုင်ငံပြည်သူတွေကလုပ်နေတာမဟုတ်ဘူး။ဒီရက်တရက်ခံစစ်စစ်တွေဒီတရုတ်နိုင်ငံနဲ့အခြားသောနိုင်ငံတွေကရာဇဝဲမှုထိန်းတယ်မှုတွေနဲ့ဖွက်ပြီးနေတဲ့ကြည်ပြေးတွေကလက်နက်ကင်အဖွဲ့အစည်းချို့နဲ့ပူးပေါင်းပြီးတရုတ်ပြည်သူတွေရောမြန်မာပြည်သူတွေရောဟိုလိမ်လည်နေတာပဲဖြစ်တယ်လို့ခိုင်ခိုင်မာပြောချင်ပါတယ်
နိုဝင်ဘာလ12ရက်မှာတော့တရုတ်အစိုးရဟာလောက်ကင်မျိုးရဲ့စီးပွားရေးလုပ်ငန်းတွေကိုထိန်းချုပ်ထားတဲ့အဓိကမိသားစုကြီး၄ခုတည်းကအငယ်ဆုံးမိသားစုဖြစ်တဲ့ Ming မိသားစုဝင်၄ယောက်ကိုယွမ်ငွေ9သိန်းအမေရိကန်ဒေါ်လာ 68,500 အမြင့်ဆုံးနဲ့တရုတ်ကစွန့်ငွေထုတ်ခဲ့ပါတယ်။နိုဝင်ဘာလ18ရက်မှာ Ming မိသားစုတွေက3ယောက်ကိုမြန်မာစစ်ကောင်စီကတရုတ်ကိုလွှဲပေးခဲ့ပါတယ်။အကြီးအကဲကတော့ဖမ်းဆီးစဉ်မှာကိုကိုကိုအဆုံးစီရင်ခဲ့တယ်လို့ပြောပါတယ်။အကြီးအကဲဖြစ်တဲ့ Ming Shang Chang ကိုမြန်မာဘက်ကနှုတ်ပိတ်ခဲ့တာလို့တရုတ်လူမှုကွန်ရက်တွေကရေးသားခဲ့ပါတယ်။ကရင်ပြည်နယ်မြဝတီမြူနာကရွှေကုတ်ကိုမြို့တွင်မှာစစ်ကောင်စီရဲ့ငေကြားဆောင် BGF နဲ့ DKBA တပ်တွေရဲ့အကာအကွယ်နဲ့တရုတ်နိုင်ငံသားပိုင်းလောင်းကစားတွေငွေစည်းဝါးလုပ်ငန်းတွေအများအပြားရှိပါတယ်။ ဒီလိမ့်လည်မှုတွေဟာအွန်လိုင်းပေါ်မှာအခြေပြုပြီးလှုပ်ရှားကြတာဖြစ်တယ်လို့အခုဆိုရင်ရန်ကုန်မန္တလေးလိုနေရာတွေမှာပါရှိနေပြီဖြစ်ပါတယ်ဒါတွေကိုအချိန်ယူပြီးဖြည့်ရှင်းရလိမ့်မယ်လို့တရုတ်မြန်မာအရေးလေးလာသုံးသက်သူဒေါက်တာလှကျော်စောက VOA ကိုပြောပါတယ
်သူကအပြည့်အဝဖြစ်နေတာကိုတော်တော်တော့သူတို့လည်းလိုက်နေဒါမှမဟုတ်ကျမကြည့်တာတူပြကျမတို့တနေနေနေမဟုတ်ဘူးဒီရောက်ကလေဒါလုပ်နေရတာဥမာကိုတော်တော်ကသူတို့အခုဟိုရုပ်ရှင်တွေလည်းလာနေတယ်လေဘမကြီးကျောင်းကအခုမှပါလားအရင်ကဖိလစ်ပိုင်တို့နောက်တချို့ဆိုရင်နာမည်မပေါ်ဘူးပေါ့နော်ဒါမှမဟုတ်ဥရောပတို့ဘာလို့ဖြစ်ကုန်ကြလဲနောက်တချို့ကလေဟိုကျုံကလေးကြီးပြတ်လားဟိုသူတို့အစိုးရရဲ့ခွင့်ကိုကလည်းအဲဘာလဲအုပ်ချုပ်မှုလည်းအားနေတာကျေကမောင်ပြန်နေပုံရတယ်ကြာ။အဲဗမာကြီးကိစ္စလေကျွန်တော်နဲ့ပြီးမှမဟုတ်ဘူးဆက်အောင်ပါလေ။
တရုတ်နိုင်ငံဟာအွန်လိုင်းရာဇဝတ်လုပ်ငန်းတွေကြောင့်တနစ်ကိုအမေရိကန်ဒေါ်လာဘီလီယံ20လောက်ဆုံးရှုံးနေခဲ့တယ်လို့အမေရိကန်ငြိမ်းချမ်းရေးအင်စတီကျူ USIB ကမကြသေးခင်ကသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်။အမေရိကန်စုံစမ်းထောက်လှမ်းရေးဘူ FBI ကတော့2022ခုနှစ်အတွင်းအွန်လိုင်းရာဇဝတ်အမှုတွေနဲ့ပတ်သက်ပြီးနိုင်ငံအတွင်းမှာတိုင်ကြားမှုပေါင်း8သိန်းကျော်ရှိခဲ့တယ်လို့ပြောပါတယ်။ဒါဟာဆုံးရှုံးမှုအနေနဲ့အမေရိကန်ဒေါ်လာ 10.3 ဘီလီယံလောက်ရှိတယ်လို့ FBI ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရဲမောပြပြသွားတာပါနောက်ထပ်သတင်းဆောင်မတစ်ပုဒ်ကိုတက်ဆက်ပြပါမယ်ဒီအိန္ဒိယနယ်စပ်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေနောက်ပိုင်းအိန္ဒိချင်းအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့စစ်ကောင်စီတပ်သားအယောက်80ကျော်ကိုမီဇိုရန်ကနေပြီးတော့မြန်မာနိုင်ငံဘက်ကိုပြန်ပို့လိုက်တယ်လို့အိန္ဒိယဒေသတွင်းတာဝန်ရှိသူတွေကပြောပါတယ်ဒီကြောင့်သတင်းပေးပို့ချက်နန်းလောင်ပြောပြမှာပါ
ခရစ်ခေါ်တာမျိုးကစစ်ကောင်စီတပ်စခန်းတွေကိုနိုဝင်ဘာ12ရက်ညနေပိုင်းမှာချင်းအမျိုးရာတပ်ဦး CNF နဲ့ဒေသကာကွယ်ရေးပူးပေါင်းတပ်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အချိန်မှာစစ်ကောင်စီတပ်ကလူရီမီဇိုရမ်ထက်ကိုထွက်ပြေးလာကြတာဖြစ်တယ်လို့ဒေသခံတဦးကပြောပါတယ်မီဇိုရမ်ဘက်ကထွက်ပြေးလာတဲ့ဒီလူတွေကိုသတုတ်ခွဲပြီးတော့ပြန်ပို့ခဲ့တာဖြစ်ကြောင်းချင်းလူအခွင့်အရေးအဖွဲ့ကကိုစလိုင်းက VOA ကိုပြောပါတယ
်မြန်မာစစ်သားတွေဟုတ်အားလုံးပဲဒီလိုကျွန်တော်သားတယ်ဟုတ်ပတ်ကမအတုဟောပတ်မတုရိုဖိဒါကနီးဆက်နေသုံးရောက်ချင်နေပြီးတော့ဒုတိယဆုံးဆွေးတာက26လောက်ကျွန်တော်ကြားရတယ်နော်ဆင်မအဲသူတို့အဓိကတော့အဲ့ဒီအင်းမြန်မာနယ်စပ်ကရီခဒါညုတ်မှာဒီကဒမျိုးကိုစင်္ဂါရလရက်စီချမတိဘူးဒီစင်္ဂါရလောက်ချင်တယ်အဲ့ဒီကစင်္ဂါရလောက်အစင်းအေးနဲ့ဘူကောင်းတက်တဲ့အတင်းလို့လေအဲ့ဒီအနေသူပြတာကလေးသုံးယောက်ပေါ့နော်ပြီးတော့အဲ့ဒီမြုပ်နဲ့အတွင်းမှာရှိတဲ့ဟုတ်ကီးဘောဒ်စစ်ခါနာနဲ့လည်းသူတို့26ယောက်လောက်ပြန်ပြီးတော့သူပြတယ်ပေါ့နော်အင်းရနေတာလက်နဲ့ပြဆိုနေအဲ့ဒါကိုပို့တယ်လို့ပြောချင်တော့တားတယ
်မီဇိုရမ်ရဲချုပ်အနီဆူကလာကတော့မြန်မာနိုင်ငံချင်းပြည်နယ်အတွင်းကစစ်ကောင်စီတပ်စခန်းတစ်ခုကနေစစ်ကောင်စီတပ်သား80ကျော်ဟာပြီးခဲ့တဲ့ရက်ပိုင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာမီဇိုရမ်ပြည်နယ်တဲကိုဝင်ရောက်လာတာဖြစ်ပြီးသူတို့ကိုနေချာဆောင်တပ်ကနေတစ်စင်းမြန်မာနိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့တာဖြစ်တယ်လို့ပြောကြားကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်စစ်ပွဲတွေကြောင့်မြန်မာဘက်ကနေထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုအတန်းအစိုးရနဲ့ပူးပေါင်းပြီးတော့လက်ခံခဲ့တာဖြစ်ပြီးထိခိုက်ဒဏ်ရာရတာတွေကိုစေကူတောင်းမှုပေးခဲ့ကြောင်းလည်းပြောပါတယ်။နိုဝင်ဘာ3ရက်နေ့ကနေ9ရက်နေ့အထိစကိုင်းတိုင်းတမူးမြို့နယ်ထဲခမ်းပတ်မြို့တိုက်ပွဲမှာလဲစစ်ကောင်စီတပ်သားတွေအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခလုံးခဲ့တာရှိခဲ့ပြီးတော့အဲ့ဒီလူတွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းကပဲအိန္ဒိယဘက်ကနေမြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့တယ်လို့အိန္ဒိယသတင်းတွေမှာဖော်ပြထားပါတယ်။ဒီတဲ့နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကို VOA ကအချိန်ချင်းဖုံးဆက်မေးမြန်းခဲ့ပေမဲ့ပြန်လည်တုံ့ပြန်ဖြေကြတာမရှိပါဘူး။အခုလက်ရှိမှာတော့မြန်မာနိုင်ငံမှာရှမ်းပြည်နယ်အရှေ့မြောက်ပိုင်းဒေသကြောမှာရောစကိုင်းတိုင်းအနောက်မြောက်ပိုင်းရှမ်းပြည်နယ်နဲ့ရခိုင်မြောက်ပိုင်းတွေမှာပါတိုက်ပွဲတွေပြင်းထန်နေတာပါ။စစ်ရေးပဋိပက္ခတွေဖြစ်ပွားမှုအခြေအနေကလည်းပိုးပြီးတော့ကြီးထွားလာနေတာကြောင့်ပြည်ရင်းအိုးအိမ်ဆုတ်ခွာထွက်ပြေးသူတွေပိုများလာသလိုအိန္ဒိယနိုင်ငံတွေစီနေဆက်ဖြတ်ကျော်ထွက်ပြေးနေရသူတွေလည်းတိုးလာနေပြီးအခုဆိုအိုးအိမ်ဆုတ်ခွာထွက်ပြေးရတဲ့ဒုက္ခတွေကတိမ့်နေချေရှိနေတယ်လို့ကုလသမဂ္ဂကလည်းသတင်းထုတ်ပြန်ထားပါတယ်
နောက်လောက်တက်ဆက်ပြီးခဲ့တာပါတက်ဆက်သေးပဲထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုကြည့်အောင်ပါမြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေအတွင်းမှာပိတ်မိနေကြတဲ့ထိုင်းနဲ့တခြားနိုင်ငံသားစုစုပေါင်း283ဟာနိုဝင်ဘာလ20ရက်နေ့မှာတရုတ်နိုင်ငံကူမင်းမြို့ကနေပြီးတော့တဆင့်ထိုင်းနိုင်ငံကိုရောက်ရှိလာပြီဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်လို့ VOA သတင်းတောက်မအေးမမသတင်းပေးပို့ထားပါတယ်ယူဆကြည့်ပါ
ရှမ်းပြည်နယ်မြောက်ပိုင်းမှာညီနောင်မဟာမိတ်အဖွဲ့3ဘွဲ့နဲ့စစ်ကောင်စီတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းပိတ်မိနေကြတဲ့ထိုင်းနဲ့တခြားနိုင်ငံသားစုစုပေါင်း283ဟာဒီကနေ့နဲ့ Nuwe ma la na se yen ni mene tau na yi ga. Tiyo na ngan yu na bi ne ku me le ze ga ni. Thay na ngan bai le jao ga ni. Thay le ye na se ne. Bangao miyo ga to maong le ze gu sayo la bi pi pa re. Thay na ya chao sa cha u wo. Le ze ga ni nao jo miyo ne ocho ye ta na uen duen gu fas ka re ne ko saong doa da la pi pi. Eri ma ye ta pwe ne. Nuwe mu ji je ye ta na ga a ya si li ga. ยาวลาดูเรื่องก็เต้ใจสิเสียมือสั่นเลยไปเลยนี่บ่าวียาวลาดูเรื่องก็สุดท้ายนั่งงานตาชาวเนี่ยซึ่งก็ผู้นั่งงานตาทุกคนรอเลเซ่ลาวก็เย็ดจับเพื่อนเนี่ยแต่สัญญาแต่ยังนี่กันนี่ลายเอาไปสิเสียมือสั่นเลยลูกสาวนี่เจ้าท้ายอันนั้นไปนี่ก็เปลี่ยวไปเลยอ่ะคุณเปลี่ยนเลยยาวสิลาเลยท้ายนั่งงานตาเลยฮะท้ายที่ใส่เอเมนยูเอฟอนเดชั่นลูกของคุณมุ่งแต่เพียงเนี่ยลูกมุ่งแก้ใจเอพ่อกูตัวเองเอาเทนดูเรื่องก็ทันทีแต่ง Mera Pichang, a poye duogra. Nine Charuet, Jimmy Kaga, Timbadane, a Kulu, Jodogabare.
Indeed, all right, Hong Kong, Fonia, God, to work on my title line, have the Ryan Clear Tang, you may Loga, you have Sonny Logalang Room, Loga.
Tining and Jaita and I at the Intokian Tetemaro, a Kulu, Duka Yangi Jare, Tiny at the Tanang and Arigu. Get on and get a hard record, Yiki Samahobe, Nangan, see Losamuri, Sele, Losangaya, Jan Piovare, Dabi, a Kupian Yola Jadu, Amyazuha, Yamanang and Ego, Tiamuin, Lanyan Nigani, Winyo Togajara, Chilu, Turobo, Tessanya, Anabai Niga, a face is the same booty, Lukwame Lule, Tokian Tavare, Digani Yandi, a chainty, Jayola, do Tain Naya, Chaucecha Ugo, Swim Yotaji Niga, Nanjo Ocho, you win at the Embema.
ကျွတ်ဆောင်ဝင်ရဖို့စောင့်နေကြတာပါဆိုင်ရနာပိုင်းတွေကတော့လိုအပ်တဲ့စစ်ဆေးမှုတွေလုံဆောင်ပြီးမှသာမိဘဆွေမျိုးတွေထံအနှံသွားမှဖြစ်တဲ့အကြောင်းပြောကြားခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်မအီးမှာသတင်းပြပုတ်ခဲ့တာပါနောက်ထပ်သတင်းဆောင်မှတ်ဖို့တက်ဆက်ပြီးပါမယ်မြန်မာနိုင်ငံအင်းစင်ထောင်ထဲမှာဂျပန်ချော့ငါးဆယ်ကျင်းချခံခဲ့ရပြီးတော့လူမြောက်လာတဲ့ဒ သားဖြစ်တဲ့ CSIS ဆောက်အွန်လိုင်းကနေတင်ကျင်းပသွားပါတယ်။ကိုရိုင်းတယောက်တင်ယူထားတဲ့မဲဤတန်စင်တင်ပြပို့ပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလဆက်မှာဖမ်းဆီးခံခဲ့ရပြီးတော့အင်းစင်ထောင်ထဲမှာနှစ်နှစ်နီးပါးအကျဉ်းချခံခဲ့ရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှွန်တန်နဲလ်ကသူအကျဉ်းထောင်ထဲမှာကြုံခဲ့ရတဲ့အကြောင်းနဲ့ပတ်သက်တဲ့စာအုပ်တအုပ်ကိုရေးသားပြီးတော့ထုတ်ဝေလိုက်ပါတယ်။သူအဖမ်းခံခဲ့ရတဲ့ဖေဖော်ဝါရီလ6ရက်နေ့တုန်းကဖြစ်စဉ်ကိုအခုလိုပြန်ပြီးတော့ပြောပြပါရစေ။
Yeah, so I'm just in the hotel. I was in a quarantine hotel, again, because of COVID. And I got a message from someone saying that military intelligence had taken over the hotel's...
ကိုဗစ်ကာလသီးခြားခွဲနေရတဲ့ဟိုတယ်ထဲမှာကျွန်တော်ရှိနေတဲ့အချိန်စစ်တပ်ကဟိုတယ်လုံခြုံရေးစီရောက်နေပါပြီထွက်သွားတော့ဆိုပြီးတော့ကျွန်တော်ကိုဘယ်ကမှမသိတဲ့သတင်းရောက်လာတော့ကျွန်တော်အထုတ်တွေပြင်ပြီးတော့ထွက်သွားတော့မလို့ပါကျွန်တော်ကလည်းကျွန်တော်ပါပဲဟိုတယ်ဂန်းကမပြေးပဲထွက်သွားဖို့မဖြစ်သေးပါဘူးလို့တွေးမိပြီးတော့ဟိုတယ်ကောင်တာမှာ check out လုပ်ဖို့သွားလိုက်မိတာမှာအဲ့ဒီရဲတွေနဲ့ဆုံတော့တာပါပဲကျွန်တော်ကိုရက်ကွက် yes scan ကိုအရင်ခေါ်သွားပါတယ်အဲ့ဒီကမှ insane town အပြင်ဘက်ကအခန်းလေးတစ်ခုမှာကျွန်တော်ကိုဖမ်းထားပြီးတော့နှစ်လလောက်စစ်ဆေးမေးမြန်းတာတွေလုပ်ခဲ့ပါတယ်မြန်မာအကျဉ်းသားတွေလည်းဒီထက်ပိုဆိုးတဲ့ချင်းချောက်စစ်မေးတာတွေခံရပါတယ်ပြပနိုင်ငံသားတွေပေါ့အယုံကြည်မရှိတာလဲပါပါပါကျွန်တော်ကိုတချို့လားဆိုပြီးတော့စစ်မေးပါတယ်စစ်မေးတဲ့သူတွေကကျွန်တော်အပေါ်တန်တရားကြီးကြီးထားပြီးသားဖြစ်တဲ့အတွက်ကျွန်တော်အကျိုးအကြောင်းနဲ့ဆက်ဆက်ရှင်းပြလေးနားလည်မှုလွဲလေဖြစ်ခဲ့ပါတယ်
ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှော့တနဲလ်ကိုနိုင်ငံတော်လှည့်ဝှက်ချက်ဥပဒေနဲ့တရားစွဲခဲ့တာဖြစ်ပြီးတော့ဒီမှုအတွက်အထောက်အထားအဖြစ်သူ့ရဲ့ laptop ကွန်ပျူတာတွေကစာရွက်စာရမ်းတွေကိုစစ်မေးသူတွေကသုံးခဲ့တဲ့အကြောင်းသူကပြောပြပါဗျာ
But the documents were not, you know, it wasn't contraband. It wasn't stuff that I was not meant to have as an advisor to the government. I was, you know,
ကျွန်တော်ရဲ့ကွန်ပျူတာကိုသူတို့ရအောင်ဖွင့်ပြီးတော့ဒီထဲကစာရွက်စာရမ်းတွေကိုဖတ်ကြည့်ပါတယ်။တကယ်တော့အဲ့ဒီထဲမှာစာရွက်စာရမ်းတွေကကျွန်တော်လက်ဝယ်ထားလို့မရဘူးဆိုတာတွေမဟုတ်ပါဘူး။အစိုးရထဲမှာကျွန်တော်ကအကြံပေးလုပ်နေတဲ့အချိန်ဆိုတော့ဆွေးနွေးစဲအကြောင်းအရာတွေပါတဲ့စာရွက်စာရမ်းတွေပါ။ဥပမာပေးရရင်ကျွန်တော်ကိုယ်တိုင်ရေးထားပြီးတော့ကျွန်တော်စာရွက်ကို Tumari Pama Solo, Leo Cello, Yiza Tetare, Sarias Sarango Piapido, Mima Balu, Leo Sarias Saranchi Niralelu Miware, Genoale, Kokuran Yitare, John Shimbiaware, Tumari, Leo Sayadigu, Utara, Mohobusure, John Lepioware, Mira Duga, Canaro, Senzabi, Pembioware, Balue Pipi, Balu Sarias Sarama, Mima Shimini, then the Lu, Palema Paya, Udo Pioware.
Because it was a document that I'd written. Sean Tanelha, Nala Lau, Taipei Kangara, Apawi, Insing Town, Martin in a Kula Lau Nigarawa, Tukulu Lumia Labiana, Yama in a better Biole, Sepiro, Juba, Nusanto, Mapidisubi Duga, Piawari, Sean Tanelha, Don San Sujine, Amure de Kure, Nangano, Luetta, Ubri, Apawini, Luemu Ubri, Chupamune, Tonda, Tonet, Tonja, Kangayagani, Trinja Kanwane, Mene, Duimala Runga, Pian Biolu Lagarawa, Mene di Samalamaro, Sigansiga. An unlikely prisoner, how an eternal optimist found hope in Myanmar's most notorious jail, so the council in Saogo, Nuimala Salinidonga, Satin Biro, Towin Piabu, like that, Piabari, Towin Biro, Yabai, Nuimala Sachani Maro, Washington DC, Chi Sai, Maha Buha, Lila Itana, CSIS Ma, online Sao Mesa Puego, Jebagera, Pibi, CSIS Ga, CYA Drenching Du, Aaron Mafiga, Season Mupi, Tinsakia, Piabari Shane.
မိုင်းတန်စီမှာနောက်ထပ်အတင်းငယ်တွေကသတင်းဆောင်မှတ်ဖို့တင်ဆက်မှာပါနှစ်ထောင်နှစ်ဆယ်လေးခုနှစ်အမေရိကန်သမ္မတယူကော့ပွဲပြိုင်ဆိုင်မှုတွေပြင်းထန်လာတာနဲ့အမျှတချို့ပြိုင်ဆိုင်သူတွေဟာငြိမ်တုနီးပညာအရေးကိုအသုံးပြုပြီးတော့ကြော်ညာဗီဒီယိုတွေဖန်တီးလာကြပါတယ်အဲ့ဒီဗီဒီယိုတချို့ကြောင့်ဘေဟာကဆက်လေဘေဟာကဆက်မဟုတ်ဘူးလဲဆိုတာကိုဝေဝါးကုန်ပါတယ်ခရီနာဘာဖာဇင်းသတင
Samyan Naga Tolwing era Pibi, AI Nyedu Nibinyane Pandi Tarawa, AI Gunine Boye Drigo, Tin Shao, Lotabi, Taiwan Baguem Hure, American Down by Nezago, Shibyan Checha Dure, Piajo Larane, San Francisco Myoma, Yazoi Mure, Tupio Lare, Dwa, Tengari, Lama Bo, Yao Nirago, Piata Tavi, Dari Aloha, Bon Sidwe Maho Babu, Never Back Down Comedy Ga Topiane Video Male, Donald Trump Atango, Don Tavare. Now, my Tia Raga, Eri Etanha, AI Nyayedu Nibinyane, Panditara Pibi, Tramye Lumu Kunya Samyanaga, Tintare Sadago, AI Go Pakain Tarawa, Audubala Lerongaro, Yujugo, Binesine, Google Gomini Nene, Asilumu Tiao, AI Ga Panditare Video Rego, Biaule Tara, Bonsa Tara Pijao, Tevi Jinaya Melu, Video Panditu Rego, Biotavare, Embry Reader Aeronautical Degado, Nanganagane Longyong Lila Mutanaga Letao Pamaka Mark Gregigo Zawaski ga
use of generative AI
Dijonyarima AI Nyanyi Du Nibinyane Pandi Tara Riha Zeta Dalabare Ajwewe Kashidu Bedumasu Pandilu Yabare Dijonyarigo Pandi Bi online bot and Lightane Ago Longsigo Pyanan Dwaraba
AI ne pandi thare jinya ri ha American ga ma song che ya de de me sanna shin rue apo tat yauk nai ne lo ko zale long de chu ga pyo ba de
given the razor
thin pi ga de yue kaw pwe kala na khu ko ji yin tamara yue kaw pwe rue ma anan ya du rue ha kat pi anan ya da ba Cambridge Analytica company lou khe de lo di me sanda shin rue ko tat yauk chin pye mat tha me so yin di 600 kai nong law pe shi de me sanda shin rue ha
American Bine de Choga, Eine Pandi Murego, Tama Sigan Lina Zevo, Losan Nibabi, Wisconsin Bine Masoe, Nangae the Marine, Nangae Aquaria Video Ne, Atam Meso, Sione, Geniari Ma, Ei Don Tarago, Pobjabo, Ubre Piatan Nibabi, Ubre debut Bino, Di Ubrego, Chopa Dure Nine, Rolla the Town Danje Sanya Mava. Michigan Bine Male Ladu Ubre Mio Losan Nibabilo, Bine Ludo Ame, Penelope Zano Gluga Piovare.
It's also important to let voters know when you are using AI, especially if you're using it to do something.
To the Pin, Jamaru Mia Jari, Dindeke Piora Mahote, Ponson to a Dujine, AI Ne Panditara Murima, AI Utontari, Lumesana Shinu, a Tipiwa, Yichibare.
American Ataludo Ame. Amy Gobuchagale, Pidamzu Soya Sema, Edilo Mio Sigan Tamapo Downso Nibare, Lumu Kunya Media Rima, AI Ne Panditare, Nangae Meso Jinya Rigo, ဘလို့အစည်းအကမ်းတက်မှတ်ထိန်းချုပ်မလဲဆိုတာကိုအော်တိုဘာလာတော့ကဆိုရှယ်လူမှုကွန်ရက်ကုမ္ပဏီမေတာနဲ့ X ကိုစာရေးမေးမြန်းခဲ့ပါတယ်မေတာကတော့နိုဝင်ဘာလ6ရက်နေ့မှာမဲဆွယ်စည်းရုံးသူတွေနဲ့ကြေညာသူတွေကို
မတေးချမရေရမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါတယ်။တည်င်းကိုတပိုင်းတစ်စပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေက သတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျာကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်ပေးနေပါတယ် VOA အမေရိကန်အတန်းကသတင်းမှန်တွေကိုဖတ်ပေါင်းဆောင်ကတင်ပြပေးနေပါတယ်ရှင်
မင်္ဂလာပါခင်ဗျာအမေရိကန် VOA American တိုင်းရဲ့ နိုဝင်ဘာလ 22 ရက်နေ့အင်္ဂါနေ့ မနက် ပိုင်း အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေပြီးတော့ ရုပ်သံနဲ့အပြင် လိုင်းဒိုမီတာ 32 49 နဲ့ လိုင်းလမ်းမီတာ 190 တို့ကနေပြီးတော့ တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ် တနင်္လာနေ့ မနက် ပိုင်း အပတ်စဉ်အစီအစဉ်တွေကိုအခုဆက်ပြီးတော့တင်ဆက်ပေးမှာပါ အရင်ဆုံးတော့ ဒီစစ်ကောင်စီရဲ့အာဏာကိုလှုပ်ခတ်လာတဲ့ရှမ်းမြောက်ပိုင်းကစတဲ့စစ်ပွဲတွေဟာပိုကျပြန့်လာပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ကင်းဒီဒေသတွေမှာပါပြန့်နှံ့ဖြစ်ပေါ်လာပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့ဒီညောင်မဟာမိတ်သုံးဖွဲ့ရဲ့တစ်စုံညာနှစ်ခွန်စစ်စီရေးနဲ့ချင်းရခိုင်နဲ့ကင်းဒီပြည်နယ်ဘက်ကစစ်တပ်စစ်စီရေးတွေနဲ့ပတ်သက်ပြီးတော့သတင်းတောက်မှတ်စု တခိုင်ပြည်နယ်မြောက်ပိုင်းရသေတောင်နယ်မောင်းတော်အငူမော်ကာလန်ဒုံပိုက်ကြီးရွာနယ်ချင်းခါလီကြီးရွာနီလွန်ပါလ73ရက်နေ့မနေ့အစောပိုင်းမှာရခိုင်လက်နက်ကိုင်အီနဲ့စစ်ကောင်စီကြားမှာအပြန်အလှန်ပစ်ခတ်မှုတွေစတင်ခဲ့ပါတယ်။မင်းပြမြို့နယ်ဖားပြူကြီးရွာနီမှာလည်းစစ်ကောင်စီရင်နှစည်းကိုအေအေဖွဲ့ကနေပြီးတော့ကြားဖြတ်တိုက်ခိုက်ခဲ့လို့တိုက်ပွဲဖြစ်ခဲ့တယ်လို့အဲ့နောက်မှာတော့မင်းပြမြို့ပေါ်ကျင်းတောင်လက်နက်ကြီးစခန်းကနေပြီးတော့လက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့မင်းပြဒေသခံတွေကပြောပါတယ်။ဒီခိုင်မီနယ်မြောက်ပိုင်းမှာတိုက်ပွဲစတင်ဖြစ်တဲ့ရင်းတောင်မြို့နယ်ချင်းခါလီနယ်ဒုံပိုက်ကြီးရွာတွေမှာတိုက်ပွဲဖြစ်ပြီးတဲ့နောက်ထောင်နဲ့ချီတဲ့ဒေသခံတွေဟာဘေးလွတ်ရာစီကိုထွက်ပြေးတင်းရှောင်ခဲ့ကြပါတယ်။တိုက်ပွဲပထမဆုံးနေ့အခြေအနေကိုချင်းခါလီကြီးရွာဒေသခံတူကဗီဒီယိုကိုခုပြောခဲ့ပါတယ်
။ဦးလူတော်တို့ကဒီမနက်9နာရီအစောပိုင်းဒီစခန်းတွေကိုစက်နှလုံးစခန်းတွေကအပန်းလာပဲတို့ဦးတို့ရပြီးတော့တို့မနေဘူးမနေဘူးတို့ဒီမှာခက်ခဲမှညံ့ညို့ရပဲကူရောခလေးတင်လို့ဒီလောက်မလူတန်ကိုဖိုက်ပြီးအကုန်လုံးရှင်းရှုံးနေရတာလေအဲထားပြီလာကြတာတို့ဟိုဦးလူတို့ရွာကဆိုလို့ရှိရင်ခဏငါစီလောက်ရှိဖို့အခုလေးအမြတ်ပိတ်နေတာပဲဘလို့ဟာမနေမသိဒီမှာရေတို့တော့လည်းနေနေနားပိတ်တယ်ပုံမှန်ပန်လေကားလေးတို့စိတ်သက်ဖို့ကနေပြီးနားပိတ်နေတာကြောက်တယ်ကိုလေးအခုထိကြောက်နေရတာပြေပ
ါဒါကတော့နိုဝင်ဘာလ73ရက်နေ့မှာစဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေကိုဒေသခံပြောသွားတာပါအဲ့ဒီနေ့မှာပဲထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးခဲ့ကြတယ်လို့ပဲအခြေသားပြည်သူတချို့ထိခိုက်ဒေဆုံးမှုတွေရှိပါတယ်။တိုက်ပွဲပထမနေ့မှာပဲစစ်ကောင်စီရဲ့တပ်စခန်းတချို့ကိုသိမ်းပိုက်ခံခဲ့ပြီးတော့အရာရှိတချို့ကိုလည်းဖမ်းဆီးရမိခဲ့တယ်လို့အေးအေးပြောခဲ့ရသူခိုင်သူခါကအဲ့ဒီနေ့မှာဒီပြုခဲ့ပါတယ်။စစ်ကောင်စီဘက်ကရခိုင်ပြည်နယ်မှာတိုက်ပွဲမဖြစ်တဲ့နေရာတွေမှာပါအသွာအလာကိုကန့်သတ်လိုက်လို့ဒေသခံတွေနဲ့ခီးသွားသူတွေဖို့အခက်တွေ့နေရတယ်လို့လည်းသိရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းညီတော်မဟာမိတ်သုံးဘွဲ့ရဲ့တိတောက်ချာနှစ်ခွန်စစ်စီရဲတရင်ပတ်နှစ်ပတ်ကျော်ကြာမှာရှမ်းမြောက်ဒေသကမြို့နယ်ရှစ်ခုလုံးကိုစစ်ကောင်စီဘက်ကစစ်အုပ်ချုပ်ရေးကြီးညာပါတယ်။ဒါပေမဲ့လည်းစစ်ကောင်စီရဲ့စစ်အုပ်ချုပ်ရေးကြီးညာလိုက်တဲ့မြို့နယ်တော်များများကိုညီတော်မဟာမိတ်အဖွဲ့တွေကထိန်းချုပ်ထားနိုင်ပြီဖြစ်လို့စစ်ကောင်စီရဲ့အာဏာသက်ရောက်မှုမရှိဘူးဆိုပြီးတော့ညီတော်မဟာမိတ်အဖွဲ့တွေကတုံ့ပြန်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းစစ်စီရေးစတင်ပြီးတဲ့နောက်မှာပဲတခြားပြည်နယ်နဲ့တိုင်းချို့မှာလည်းစစ်စီရေးတွေအားကောင်းလာပါတယ်။အိန္ဒိယမြန်မာနယ်စပ်ချင်းပြည်နယ်ရီကော်ဒါမျိုးကစစ်တပ်စခန်းကိုချင်းကောက်ဝေးအဖွဲ့တွေပူးပေါင်းပြီးတော့ပြီးခဲ့တဲ့နိုဘာလ7ရက်နေ့ညပိုင်းချိန်မှာသိမ်းပိုက်နိုင်ခဲ့ပါတယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုရှိခဲ့တယ်လို့အပြန်အလှန်ပြစ်ခတ်မှုတွေလည်းရှိခဲ့ပါတယ်။ရီကော်ဒါမှာရှိတဲ့စစ်တပ်စခန်းဝင်ရောက်တိုက်ခိုက်ခံပြီးတဲ့နောက်မှာပဲအိန္ဒိယနိုင်ငံတဲကိုနယ်စပ်ဖြတ်ကျော်ပြီးတော့ထွက်ပြေးလာကြတဲ့မြန်မာစစ်သား40ဝန်းကျင်လောက်ရှိတယ်လို့မီဇိုရန်ပြည်နယ်တာဝန်ရှိသူတူကပြောခဲ့ပါတယ်။မြန်မာစစ်သားတချို့ကတော့နယ်စပ်မှာပဲအိန္ဒိယတာဝန်ရှိသူတွေကကယ်တင်ပြီးတော့
ရရင်နဲ့ဒီစစ်ကောင်စီအာဏာပိုင်တွေဘက်ကပြန်ခဲ့တယ်လို့အင်ဂျီယာဘက်ကပြောပါတယ်ရှမ်းမြောက်ရခိုင်ချင်းကင်းနဲ့ကင်းဒီဒေသတိုက်ပွဲတွေမှာအချိန်တိုအတွင်းမှာပဲစစ်ကောင်စီတပ်စခန်းတချို့နဲ့နေရာဒေသတွေကိုတော်လိုင်းအင်အားစုတွေဘက်ကသိမ်းပိုက်ထိန်းချုပ်လာနေတယ်လို့တစ်ဖက်မှာဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေအစုအဖွဲ့လိုက်လက်နက်ချတာတွေလည်းရှိလာပါတယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒီသကုကဲရေးစစ်ဌာနချုပ်လောက်ကိုင်လောက်ခံခမရ129တရင်ကတင်းမှုပါဝင်တရင်တရင်လုံးနဲ့တပ်မိသားစုဝင်စုစုပေါင်းလူ260ကျော်ပြည်သူ့ရင်ဝင်ကိုဝင်ရောက်လာတဲ့ဆိုပြီးတော့ညီတော်မဟာမိတ်အဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ဝင်ရောက်လာတဲ့အချိန်မှာတရင်မှုအပါဝင်စစ်သည်128ဦးနဲ့တပ်မိသားစုဝင်134ဦးရှိတယ်လို့ MNDAA ကုကန့်တပ်ရဲ့ပြည်ညာရေးတာဝန်ခံလီကျော်ဝင်းကပြောပါတယ်
လောက်ကဲတာကားဆလောက်ခံတရင်တင်းနဲ့ကိုကတဖို့ဝင်နေတဲ့သူတို့မိသားစုဝင်တွေအားလုံးပြည်သူရင်ခွင်တွေပြန်ဝင်ရောက်လာပါတယ်ဗျသူတို့ရဲ့တရင်မှုပေါ့နော်အာပုံမှုကျော်ရဲ့အောင်ဦးဆောင်ပြီးဝင်လာတာဖြစ်ပါတယ်ဗျတရင်မှုအပါဝင်ပေါ့နော်စုစုပေါင်းတက်တာက129ဦးရဲ့မိသားစုဝင်134ဦးပါပါတယ်ဗျပြီးတော့ဝင်လာတဲ့လူမှန်သမျှကိုကျွန်တော်ကကောင်းမွန်စွာကျွေးမွေးဆောက်ရှောက်တယ်ပြီးတော့ဒီအတန်ရာရတဲ့လူတွေကိုတော့ကျွန်တော်တို့ဥစားအခမဲ့ဈေးကူးတာပေးပါတယ်ပေါ့ပြီးတော့ဒီစစ်သားတယောက်ဆိုရင်10သိန်းမိသားစုဝင်တယောက်ဆိုရင်3သိန်းနဲ့ကျွန်တော်တို့ငွေကြီးပေးအပ်ခဲ့ပါတယ်ဗျနောက်ဆုံးတို့စံသားအလျောက်တို့သွားရှင်တဲ့နေရာကိုတော့ကျွန်တော်တို့လည်းအန်တရာကင်းစွာနဲ့ကုညီဆောင်ရွက်ပေးခဲ့ပါတယ်ဗျ
လည်းနဲ့ချပြီးတော့အစုဖွဲ့လိုက်ဝင်လာသူတွေရှိလို့ပဲစစ်ကောင်စီနဲ့တော်လိုင်းအင်အားစုတွေကြားမှာလဲတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်။ကချင်၊ကယား၊ကရင်ချင်းနောက်ရှမ်းပြည်နယ်မြောက်ပိုင်း၊စကိုင်းတိုင်း၊မကွေးတိုင်းပြင်မန္တလေး၊ပဲခူးနဲ့တနင်္သာရီတိုင်းတွေမှာလဲနေ့စဉ်စုလို့ပဲတိုက်ပွဲတွေရှိခဲ့ပါတယ်။ကယားပြည်နယ်ဒေသခေါ်ကရင်ပြည်မှာလဲနိုဝင်ဘာလ17ရက်နေ့က17 စစ်စီရေးစတင်ခဲ့ပြီးတော့လွိုင်ကော်နဲ့ဓမိုးဆိုးမြို့နယ်ကစစ်ကောင်စီတပ်စခန်း၈ခုကိုတရက်ချင်းနဲ့သိမ်းပိုက်နှံခဲ့တယ်လို့ကင်းဒီအမျိုးသားများကကွေတက် KNDF ကပြောပါတယ်ဘက်ကောမျိုးရီယူရက်ခွက်ထီးရားရားရွာနဲ့ဒမောဆုမျိုးနဲ့နမဲခုံမျိုးဝါရီကောခူဝါရီဇူပလိုင်အဲ့ဒီနေရာတွေမှာပြီးခဲ့တဲ့၁၇ရက်နေ့မနေ့စောပိုင်းကစပြီးတော့တနေကုန်နီးပါးတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ KNDF ကပြောပါတယ်၁၇စစ်စီရင်အနေနဲ့လိုက်ကောနဲ့ဒမောဆုမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုသိမ်းပိုက်နှံခဲ့တဲ့အကြောင်းအဲ့ဒီနေ့ကအချိန်ကို KNDF ဘူပညာရေးတာဝန်ရှိသူကပြောပါတယ်
စစ်ကောင်စီစက်လေရဲ့ခေတ်တွေကိုကျွန်တော်တို့ကသွားပြီးတော့တိုက်ခိုက်တယ်ပေါ့နော်ဒါစစ်လေလုံးစစ်စင်ရေးအနေနဲ့ပေါ့နော်တိုက်ခိုက်တာဖြစ်ပါတယ်စစ်ကောင်စီရဲ့စစ်စင်ရေးဂိတ်တွေပင်ပုံစခန်းတွေပေါ့နော်ရှစ်တန်းစခန်းတွေပေါ့ကျွန်တော်တို့တိုက်ခိုက်တာဖြစ်ပါတယ်ပေါ့နော်စခန်းအလုံးပေါင်း၈ခုကိုကျွန်တော်တို့တိုင်းစီးနိုင်ခဲ့တယ်ပေါ့နော်ဒီတရက်ပြန်မှာပဲစခန်းအလုံးပေါင်း၈ခုကိုကျွန်တော်တို့တိုက်ခိုက်တင်ပိုင်နိုင်ခဲ့တယ်ပေါ့နော်လက်နဲ့ပဲအလုံး60ကျော်ရတယ်ပေါ့နော်လက်နဲ့ကြီးနေအလုံး60ကျော်ရပါတယ်ဟုတ်
စစ်ကောင်စီဘက်ကနေပြီးတော့လက်နက်ကြီးနဲ့ပစ်ခတ်တာအပြင်ဒီကြောင်တိုက်ခိုက်မှုတွေလည်းလှုပ်ဆောင်ခဲ့တယ်လို့သိရပါတယ်။စစ်စစ်စီရေးစတင်လိုက်တဲ့နိုဝင်ဘာလ17ရက်နေ့ကစပြီးတော့ရိုက်ကောတက္ကသိုလ်ပါဝင်နေရာအနှံ့မှာတိုက်ပွဲတွေပြင်းထန်ထန်ဖြစ်နေပါတယ်။ရိုက်ကောတက္ကသိုလ်မှာတက်ဆွဲထားတဲ့စစ်ကောင်စီရဲ့တပ်မ66လက်အောက်ခံတပ်ရင်းတွေမှာအထိကိုက်တွေအများပြားရှိခဲ့ပြီးတော့စစ်ကောင်စီတက်ခွဲမှုပါဝင်တပ်ဖွဲ့ဝင်32ဦးလက်နက်ချခဲ့တယ်လို့ KNDF KND ဒေသကာကွယ်ရေးအဖွဲ့ကထုတ်ပြန်ပါတယ်။တိုက်ပွဲတွေမှာစစ်ကောင်စီရဲ့လက်နက်ကြီးနဲ့လေကြောင်းပစ်ခတ်မှုတွေကြောင့်ရဲသားတွေထိခိုက်ဒဏ်ရာရသေဆုံးမှုတွေရှိတယ်လို့လည်းကင်ဒီလူခွေဖွဲ့ကသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ကတော့လက်နက်ကိုင်ပစ်ခတ်တွေဟာရခိုင်အပါအဝင်မြန်မာနိုင်ငံနေရာအနှံ့အပြားမှာပြန့်နှံ့ကျေပြန့်လာတဲ့အပေါ်စိုးရိမ်မကင်ဘူးလို့ထုတ်ပြန်လို့ပဲသက်ဆိုင်ရာအစုအဖွဲ့တွေအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေကိုလေးစားလိုက်နာပြီးတော့ရဲသားတွေကိုအကာအကွယ်ပေးကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ပြောခဲ့သလိုပါပဲရှမ်းမြောက်ကစတင်လိုက်တဲ့စစ်စင်ကြီးတွေဟာဒီစကိုင်းထက်ပိုင်းရခိုင်မြောက်ပိုင်းချင်းပြည်နယ်ကင်းဒီဒေသတွေမှာစစ်ကောင်စီအခြေစိုက်တပ်စခန်းတွေမြို့တွေကိုတော်လိုင်းအဖွဲ့စုတွေကဝင်ရောက်တိုက်ခိုက်သိမ်းယူမှုတွေနဲ့ဒီ CWK ဟာပုံပြီးတော့ကျေပြန့်လာနေတဲ့အကြောင်းအခုသတင်းတော်မှတ်စုစီစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ကျွန်တော်သားညိုပါ
ဗီယူအစီအစဉ်တွေကိုရေဒီယိုရုံးမြင်တန်းကြားတော့ပြင် YouTube ဆာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/viewbamis ဖြစ်ပါတယ်
အခုတော့ပတ်စင်စီးပွားရေးအစီအစဉ်ကိုတက်ဆက်ပြီးမှာပါအ
အရှာကခေါင်းဆောင်တွေနဲ့စီးပွားရေးထိတန်းခေါင်းဆောင်တွေစုစည်းရောက်ရှိခဲ့ကြတဲ့အရှာပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ညီလာခံအတွင်းမှာအရှာပစိဖိတ်16နိုင်ငံအနေနဲ့အမေရိကန်နဲ့ပူးပေါင်းလာရေးကြိုးပမ်းမှုအနေနဲ့ဒီအမေရိကန်သမ္မတဂျိုးဘိုင်ဒန်ကနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုခိုင်မာအကောင်းမှုကိုလေထားပြောဆိုခဲ့တယ်လို့ပဲတရုတ်သမ္မတကလည်းလာတူကြိုးပမ်းခဲ့ပါတယ်ဆန်ဖရန်စစ္စကိုကနေပြီးတော့ view the thing down anytime power people ရဲ့သတင်းဆောင်မကိုခြေခံပြီးတော့ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိင်္ကြီးထိုက်တင်ပြထားပါတယ်ခင်ဗျာ
ပစိဖိတ်နဲ့အာရှဒေသ19နိုင်ငံအတွဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ထိပ်သီးညီလာခံဟာဆိုရင်အမေရိကန်နဲ့တရုတ်ရဲ့အလေးထားချင့်ကပ်မှုတွေကိုလေ့လာနိုင်တဲ့အခွင့်အလမ်းဖြစ်ပါတယ်ထိပ်သီးညီလာခံအင်ရှင်ဖြစ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်ရဲ့ဖြတ်လတ်တဲ့စီးပွားရေးဖွံ့ဖြိုးမှုတွေကိုအမွန့်တင်ပြောဆိုပြီးနိုင်ငံတွေအနေနဲ့အမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုရဲ့ရလဒ်အဖြစ်ပြောဆိုသွားပါတယ်
For decades, America's enduring commitment to the region.
Data ye American ye sesu ne paung mya soa khai ma de pai phyet che ha so yin phwin pyo mu atwin pyaung phwin pyo mu ko phit thun se de ton a ti ye phit par de. Kong twe ye phwin le mu ha so yin le tan maung mya soa daw lu re ko sin yan twin ga lwet myaw se par de. Di ka ni di chein ma daw na phat a chou du sat san ye phit par de. Data ye anagat twe American ga ye chi de lo be.အမေရိကန်အတွက်လည်းဒေတာဟာအခုအချိန်မှာပိုးပြီးအရေးကြီးလာပါတယ
်။တရုတ်သမ္မတရှီဂျင်းပင်ကတော့တရုတ်ဟာအဓိကကုန်သွယ်ရေးမိတ်ဖက်အဖြစ်တွေ့ဆုံတဲ့ကိုယ်စားလှယ်အဖွဲ့တိုင်းကိုသတိပေးပါတယ်။တရုတ်ဆိုရဖက်ကလုံခြုံရေးဆိုင်ရာစည်းမျဉ်းတွေကိုပိုပြီးတော့တင်းကျပ်လာပြီးစီရေးရှိမှန်းချက်ကြီးလာတဲ့အပေါ်ဆိုရင်နေချခြင်းမှာယင်းဤမြုံနံသူတွေကိုစိတ်ချယုံကြည်မှုရှိရေးဆောင်ရွက်ခဲ့ပြီးသူဟာစစ်ပွဲဆင်နွှဲလို့စိမ်ရှိဘူးဆိုလေတရုတ်သမ္မတကအမတ်ခံပြောကြပါတယ
်中国从不读美国书
အမေရိကန်ကိုစိန်ခေါ်ဖို့ဒါမှမဟုတ်အစားထိုးဖို့အတွက်တရုတ်မှာရည်ရွယ်ချက်မရှိပါဘူးကျွဲဝတိုးတက်ပြီးကိုယ့်ကိုယ်ကိုယုံကြည်မှုရှိတဲ့ပွင့်လင်းတဲ့အမေရိကန်ပြည်ထောင်စုဖြစ်တွေ့မြင်လိုပါတယ်အလားတူပါပဲအမေရိကန်အနေနဲ့လည်းတရုတ်ကိုစန့်ကျင်တာမျိုးတရုတ်ရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာမျိုးမလုပ်တင်ပါဘူ
းအချင်းချင်းအလုံးကိုစောင့်ကြည့်နေတဲ့စီးပွားရေးလုံငန်းအတိုင်းအဝိုင်းမှာတော့နှစ်ဖက်စလုံးနဲ့ပူးရဲလှုပ်ဆောင်နိုင်ရည်အပေါ်မှာမိကွန်းထုတ်ကြပါတယ် City Group ဘဏ်လုပ်ငန်းရဲ့အမှုဆောင်အရာရှိချုပ် Jane Prasad ကအခုလိုပြောပါတယ
် Decoupling of the world's dominant economies is neither
ကမ္ဘာ့ရာသီစီးပွားရေးနိုင်ငံတွေရဲ့ဆက်ဆက်ကိုခွဲထုတ်လို့မဖြစ်နိုင်သလိုအမျှော်မြင်ရှိတဲ့လုပ်ရည်လည်းမဟုတ်ပါဘူးမဆွစားရတဲ့ဒါမှမဟုတ်မတူကွဲပြားမှုတွေအတူရှင်တွဲရှိရေးကလည်းအခြေခံပန်းတိုင်ဖြစ်လာပါတယ်ပြည်ရင်းနဲ့ဒေတာတွေပူးပေါင်းဆောင်ရွက်မှုတွေကိုအားပေးမြင့်တင်ရေးကိုအလေးထားမယ်ဆိုရင်တော့အကျိုးမြတ်ရှိလာနိုင်ပါတယ
်ကမ္ဘာအင်အားကြီးနှစ်နိုင်ငံကြားပြိုင်ဆိုင်မှုကနေအကျိုးမြတ်ရတယ်လို့အာရှပစိဖိတ်ဒေတာတွင်းကစီးပွားရေးခေါင်းဆောင်တွေကပြောကြပါတယ်လုံသားထုရဲ့စွမ်းရည်တိုးတက်မှုဟာဆိုရင်ဒပိုင်းလျက်ကူပစ္စည်းစီးပစ္စည်းကရိယာတွေနဲ့ဤပညာတွေလိုခဏပေါင်းစုံဖွံ့ဖြိုးတိုးတက်ရေးကိုဦးတည်စေတယ်လို့အမေရိကန်မလေးရှားကုန်သည်ကြီးများအသင်းကြီးကVOA ကိုပြောပါတယ်အမေရိကန်မလေးရှားကုန်သည်ကြီးများအသင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးစီယိုဘန်ဒက်စ်ကအခုလိုပြောပါတယ
် I think it's really positive we're seeing
အလားလာကောင်းလို့ထင်ပါတယ်ခဏမျိုးစုံမှာပိုးပြီးဖွံ့ဖြိုးတိုးတက်လာတာကိုတွေ့မြင်နေရပါတယ်မလေးရှားမှာလည်းအရင်ကသတိမချားမိတဲ့အာသာချက်တွေကိုဖော်ထုတ်ဆောင်ရွက်နေပါတယ်
ဒေတာရင်းအခင်းချင်းကတော့အလျင်မြန်အပြောင်းလဲဖြစ်မဲ့ပုံမရှိသေးဘူးလို့လဲအာရှဆိုင်ရာသုံးသပ်သူတို့ကရှုမြင်ကြပါတယ်။ American Enterprise Institute ကဇက်ကူပါကအခုလိုပြောပါတယ်
I think the Biden arguments are
သမ္မတ ဘိုင်ဒန်ရဲ့ပြောဆိုချက်တွေကတစ်ချိန်မှာဖြစ်လာနိုင်တယ်လို့ယူဆပါတယ်။ဒါပေမဲ့လည်းစီးပွားရေးခေါင်းဆောင်အများအပြားကရှီကျင်းပင်နဲ့တွေ့ဆုံဆွေးနွေးတာကိုတွေ့မြင်ခဲ့ရတယ်လို့ပဲတရုတ်ဟာအရေးကြီးတဲ့ဈေးကွက်တစ်ခုဖြစ်နေစေပါ။ဒါအပြင်တချို့သောစီးပွားရေးလုပ်ငန်းတွေအတွက်အဓိကကုန်ထုတ်လုပ်မှုအချက်အချာဖြစ်နေစေဖြစ်ပြီးအချိန်တိုအတွင်းပြောင်းလဲသွားမှာမဟုတ်ပါဘူး
။ American ပြည်ထောင်စု California ပြည်နယ် San Francisco မှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ထိပ်သီးညီလာခံအတွင်းကြာသပတေးနေ့မှာပဲ14နိုင်ငံပါစီးပွားရေးမူပေါင်းကိုအမေရိကန်သမ္မတဘိုင်ဒန်ကစတင်လိုက်ပါတယ်။အင်ဒိုပစိဖိတ်စီးပွားရေးဆိုင်ရာမူပေါင်းဟာဆိုရင်အလုံးစုံပြည့်ပြည့်စုံမှုမရှိဘူးဆိုတာကိုလည်းအမေရိကန်သမ္မတကအသိအမှတ်ပြပါတယ်။ APEC ထိပ်သီးအစည်းအဝေးကျင်းပရာဆန်ဖရန်စစ္စကိုမြို့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့လည်းတီးခြားတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ခေါင်းဆောင်တို့ဆွေးနွေးမှုအပြီးတီးခြားစီထုတ်တဲ့ကြေညာချက်တွေအရတော့နှစ်ဖက်ကြားကွဲပြားနေတဲ့ကိစ္စတွေထဲမှာစီးပွားရေးကိစ္စဟာလည်းအဓိကကိစ္စတစ်ခုဖြစ်ပါတယ်။တရုတ်ရဲ့ချစ်ပြားထုတ်လုပ်မှုအပေါ်အမေရိကန်ဘက်ကထိန်းချုပ်ကန့်သတ်မှုကိုတရုတ်သမ္မတရှီကမကျေနပ်တာကိုပြတ်တာခဲ့တယ်လို့ပဲအမေရိကန်သမ္မတဘိုင်ဒန်ကတော့တရုတ်ရဲ့မမျှတတဲ့ကုန်သွယ်ရေးမူဝါဒတွေရေးခွက်စီးပွားရေးမဆန်တဲ့လုပ်ရက်တွေနဲ့အမေရိကန်လုပ်ငန်းကြီးတွေအပေါ်အပြစ်ပေးရေးရှုမှုတွေအပေါ်မှာစိုးရိမ်နေပါတယ်ကုန်သွယ်ရေးနဲ့ယင်းနှိမ့်ညွန့်မှုအပေါ်မှာအမေရိကန်ဘက်ကအလွန်ကျွန်းတမ်းမြေကန့်သတ်ချက်ချမှတ်မှာမဟုတ်ဘူးလို့လည်းသမ္မတကပြောပါတယ်တရုတ်ကထုတ်တဲ့ကြေညာချက်ထဲမှာတော့ပို့ကုန်ထိန်းချုပ်မှုယင်းနှိမ့်ညွန့်မှုဆိုင်ရာပြန်လည်စစ်ဆေးမှုတစ်ဖက်သက်ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့အမေရိကန်တို့ကတရုတ်အပေါ်မှာကန့်သတ်တမ်းမြစ်ချက်တွေဆက်လက်ချမှတ်တယ်လို့တရုတ်သမ္မတကပြောပါတယ်။တစ်ဖက်သက်ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပြီးတရုတ်ကုမ္ပဏီတွေအတွက်ခွဲခြားကန့်သတ်မှုမရှိတဲ့အခွင့်အရေးမျိုးပေးအပ်ပြီးတရုတ်ရဲ့စိုးရိမ်ချက်တွေကိုဖြည့်ရှင်းဆောင်ရွက်ဖို့လဲတရုတ်သမ္မတကတောင်းဆိုပါတယ်။အမေရိကန်သမ္မတဘိုင်ဒန်ကတော့အမေရိကန်အမျိုးသားလုံခြုံရေးကိုချင်းချောက်တဲ့နေရာမှာအမေရိကန်နည်းပညာတွေအသုံးပြုတာကိုကာကွယ်ဖို့အတွက်လိုအပ်တယ်လို့ဆက်လက်အရေးယူဆောင်ရွက်မှာဖြစ်တယ်သူပြောဆိုထားပါတယ
်။မတ်တဂီထရဲ့စီးပွားရေးအစီအစဉ်ကိုရှုစားခဲ့ရတာပါ။အခုတော့လူမှုရှုကြည့်အစီအစဉ်တင်ဆက်ပါမယ်။အမေရိကန်နိုင်ငံသားတွေကိုစုပြီးတော့ဒုက္ခသည်ခွေယူနိုင်တဲ့ Welcome Corps အစီအစဉ်နဲ့Texas ပြည်နယ်ကမြန်မာတပွဲကဒုက္ခသည်မိသားစုတစုအမေရိကန်ပြည်ထောင်စုမှာအခြေချနိုင်အောင်လို့စပွန်ဆာပေးလှူဆောင်ခဲ့ပါတယ်။ဘလို့အစင်းစင်းလုပ်ခဲ့ရလဲဆိုတော့ကတော့ဒီဖွဲ့တွေကကိုပီတာလင်းကိုမဆုမြမုံကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာအပိုင်းတစ်ဖြစ်နေတင်ပြထားပါတယ်ခင်ဗျာ
။နိုင်ငံရေးစစ်ရေးပဋိပက္ခတွေကြောင့်အိုးအိမ်ဆွထွက်ပြေးကြရတဲ့ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်နိုင်ဖို့အတွက်အမေရိကန်နိုင်ငံသားတွေစူပါစပွန်ဆာလုပ်ခေါ်နိုင်တဲ့အစိုးရရဲ့ Welcome Call အစီအစဉ်နဲ့ဒုက္ခသည်တို့အမေရိကန်ပြည်ထောင်စုမှာရောင်းနေကြပါပြီ။အမေရိကန်လူဝင်မှုကြီးကြပ်ရေးဌာနနဲ့ဒုက္ခသည်လက်ခံရေးအစီအစဉ် USRA ဘီရိုကနေအမေရိကန်မှာအခြေချနေထိုင်နိုင်သူဖြစ်တယ်လို့အတည်ပြုထားတဲ့ဒုက္ခသည်တွေကိုအမေရိကန်နိုင်ငံသား9ယောက်နဲ့အထက်ကစူပါခေါ်ယူနိုင်တဲ့အစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်နဲ့ဒုက္ခသည်တွေအခြေချနိုင်အောင်လို့ Texas ပြည်နယ် Houston မြို့မှာရှိတဲ့မြန်မာတပ်ဖွဲ့ကအကူအညီပေးခဲ့ပါတယ်။ဒီအဖွဲ့ထဲမှာပါတဲ့ Computer Link ကိုဒုက္ခသည်တွေခေါ်နိုင်ဖို့အတွက်ဘလို့အစစ်စစ်လုပ်ခဲ့ရတယ်လို့ဆိုတာကိုမေးကြည့်ထားပါတယ်။
အခုကျွန်တော်တို့ဒီဒုက္ခသည်တွေကိုခေါ်တဲ့အချိန်မှာပေါ့နော်ကျွန်တော်ပထမအတုပ်ရေဒုတိယအတုပ်ရေအဲ့လိုမျိုးပေါ့နော် Phase 1 Phase 2ဆိုတာရှိတယ်။အဲ့ခါကျတော့ပထမ Phase 1ကိုကျွန်တော်ခေါ်လိုက်ပြီပေါ့နော်။အဲ့ဒီ Phase 1ကကျတော့ကျွန်တော်တို့မှာရွေးချယ်ပိုင်ခွင့်မရှိဘူး။အစိုးရကနေပြီးတော့ချမှတ်ပေးတဲ့သူကိုပဲကျွန်တော်ဟိုယူလို့ရတယ်ပေါ့နော်။ကျွန်တော်မှာရွေးချယ်ပိုင်ခွင့်မရှိဘူး။အာဖရိကပဲဖြစ်ဖြစ်ဘယ်နိုင်ငံတွေကျွန်တော်မှာရွေးချယ်ပိုင်ခွင့်မရှိဘူး။အဲ့ခါကျတော့ကျွန်တော်အခုခေါ်တဲ့သူတွေကကြတော့ Venezuela နိုင်ငံကမိသားစုဖြစ်တယ်ပေါ့နော်ဆ
ိုတော့ပုံမှန်အဖြစ်ဆိုရင်တော့ဒီဟို America မှာဒုက္ခသည်တွေကိုအခြေချနိုင်ဖို့အတွက်ဆိုရင် America အစိုးရနဲ့နောက်ဒီအလူမှုကယ်ဆယ်ရေးပေါ့နော်ပရာဟိတအဖွဲ့တွေချိတ်ဆက်ပြီးတော့မှသူတို့ season ပေးလိမ့်ရှိတယ်ဒါပေမဲ့ဒီနိုင်ငံသားရေးဌာနနေပြီးတော့မှ Welcome Call ဆိုတဲ့ season တက်လို့ပြီးတော့မှဒီတာမန်ပေါ့နော် American ပြည်သူတွေကလည်းဒုက္ခသည်တွေကို sponsor လုပ်လို့ရတယ်ဓာတ်ရိုက်ခေါ်လို့ရတယ်ဆိုတာမျိုးခွင့်ပြုထားတာဖြစ်တယ်ဆိုတော့ကိုပီတာလင်းတို့ဒီခုစောစောပြောခဲ့သလိုဒီ welcome call အစီအစဉ်တဲ့ပေါ့နော်ဒုက္ခသည်ခေါ်ဖို့အတွက်ဘယ်ရနေစပြီးတော့မှလောက်ရတယ်ဆိုတာကိုလည်းရှင်းပြပေးပါရှင်
။ဟာနည်းနည်းတော့ရှင်းရပါတော့ဒါပေမဲ့အတူချုပ်ကျွန်တော်ရှင်းပြချင်ပါတယ်လို့စပြီးတော့ဒီ welcome call ကို through စပြီးတော့လုပ်တဲ့အချိန်ပေါ့နော်အစောကနေပြီးတော့ဒါ website တွေစထောင်တဲ့အချိန်မှာကျွန်တော်တို့ကဒီသူတို့website ကိုသွားပြီးတော့ကျွန်တော် register အရင်ဆုံးလုပ်ရတယ်ပေါ့နော်ကျွန်တော်လုပ်တဲ့အခါကျသူတို့အသမတ်ချက်တွေကအနည်းဆုံး9ယောက်ရှိရမယ်ပေါ့နော်ဒီ sponsor ဖွဲ့လူ9ယောက်ရှိရမယ်ပြီးလို့ရှိရင်လူဒုက္ခသည်တယောက်အတွက်အနည်းဆုံး1000ဒေါ်လာ1900ကျော် 1800 လောက်3000လေးပါပေါ့နော်အဲ့လောက်ရှိကိုရှိရမယ်အဲ့လိုမျိုးဖြစ်တဲ့ခါကျတော့ကျွန်တော်တို့အဲ့ဒီဟာတွေ requirement တွေအကောင်လုံးဒီသူတို့သတ်မှတ်ချက်တွေအကောင်လုံးမီအောင်ပေါ့နော်ကျွန်တော်တို့အရင်ဆုံး register လုပ်တယ်ပြီးလို့ရှိရင်အယောက်ချင်းစီတိုင်းကျွန်တော်အဖွဲ့ထဲကကျွန်တော်အခုဆိုလို့ရှိရင်800လောက်ရှိရပေါ့နော်အယောက်ချင်းစီတိုင်းကျွန်တော် register လုပ်ရတယ်လုပ်ပြီးလို့ရှိရင်ကျွန်တော်သူတို့ပေးတဲ့တင်တဲ့ပေါ့နော်အရာဒီ online ကနေကျွန်တော်ပြီးအောင်တက်ရတယ်အဲ့ဒါပြီးသွားပြီဆိုလို့ရှိရင်ကျွန်တော်ဒီ background check တွေကျွန်တော်လုပ်ရတယ်အကောင်လုံးကျွန်တော်ပြင်မကင်းကြောင်းပေါ့နော်အဲ့ဒါတွေကျွန်တော် အဲ့ဒီဟာလောက်ဖို့ပဲကျွန်တော်တယောက်ကို20ဒေါ်လာလောက်ဒီအဲ့လိုမျိုးတွေပေးရသေးအားပေးဒီမှာကျွန်တော်အကောင်လုံးရှင်းနေမှာ background ကျွန်တော်ဘာမှပြဿနာမရှိမှာပေါ့နော်ပြန်ဟိုနောက်တစ်ဆင့်ကိုသူတို့ထပ်သွားခိုင်းတယ်အဲ့ဒါပြီးမှကျွန်တော်တို့နောက်အဆင့်တွေကအများကြီးအဲ့ဒီထက်မှကျွန်တော်တို့ဘာတွေလောက်ရသလဲဆိုလို့ရှိရင်ဒီ plan တွေပေါ့နော် plan တွေရေးရတယ်ဒီဒုက္ခတွေဒီနိုင်ငံခြားနေလာပြီဆိုလို့ရှိရင်လင်းကွင်းမှာသွားကြိုတာအစသူတို့အတွက်ကားစီစဉ်ပေးတာအစသူတို့အိမ်ငါပေးတာအစသူတို့ဒီရောင်းခန်းတွေသွားတာအစပေါ့နော်ပြီးလို့ရှင်သူတို့ကိုဒီအင်္ဂလိပ်စာတင်ဖို့အတွက်ဒီဟာတွေကဘလို့စီစဉ်ပေးရမလဲကလေးရှိတဲ့သူဆိုလို့ရှင်ကလေးဒဲခဲ့ကိုပုံမှန်ထားရမလဲအရာမျိုးတွေအစပြီးလို့ရှင်သူတို့ community ဥမာကျွန်တော်တို့ခေါ်တဲ့လူတွေက Jewish ဆိုလို့ရှင် Jewish Jewish တွေစီမှာဘလို့သူတို့ community မှာဘလို့ဘသူက like ပို့ပေးမလဲဆိုရဲဟာတွေကအစာပြီးလို့ရှင်သူတို့အစာအစာတွေဝယ်လို့ရှင်သူတို့အစာတောင်းတဲ့အစာအစာတွေပေါ့နော်အရာမျိုးတွေဘယ်နာမှာ like ပို့ဘယ်နေရာမှာရှိတယ်လဲဆိုရဲဒါတွေကအစာပေါ့နော်အကောင်းဆုံးအသေးစိတ်ကိုကျွန်တော်တို့က plan ချပြီးတော့ရေးရတယ်ပေါ့နော်အရာပြီးမှအဲ့မှာနည်းနည်းအလုံးများတယ်ပေါ့နော်အရာတွေရေးရအများကြီးပြအဲ့ဒီဟာအဲ့ဒါလေရေးပြီးသွားတဲ့အခါကျတော့ plan တွေချပြီးသွားတဲ့အခါကျသူတို့ပြန်တင်ရတယ်ပြန်တင်ဒီကြားထဲမှာအဲ့လိုမျိုးတွေလောက်ရတာပေါ့နော်နည်းနည်းအချိန်ကြာတလားတလားတွေကြာတယ်သူတို့စီကပြန်ဆောင်ရတာနဲ့ကျွန်တော်အဲ့ဒါတွေရေးရတာနဲ့အဲ့လိုမျိုးပေါ့နော်အဲ့ဒါပြီးသွားချင်းနောက်ဆုံး approve လုပ်ပြီးရင်တော့မှသူကပါရှိတယ်လဲဆိုတော့ဒီပတ်စံတွေကို okay အခုကျတော့ file ကိုသူတို့ကလုပ်ပြီးပတ်စံပြခိုင်းပြီးသူတို့ကကျွန်တော်တို့မှပတ်စံရှိချောင်းပေါ့နော်ပတ်စံရှိချောင်းကိုပြတဲ့အချိန်မှာကျွန်တော်ဘဏ်အကောင့်တွေသွားပြလို့မရအောင်ကျွန်တော်တို့မှအဖွဲ့အစည်းရဲ့ဒီဘဏ်ကရှိရမယ်ပေါ့နော်အဲ့ဒါကြောင့်ကျွန်တော်ကဒီအဖွဲ့အစည်းကိုကျွန်တော် LLC နဲ့လောက်ရမလားဒါမှမဟုတ် 501c သဘောနဲ့လောက်ရမလားဒါမှမဟုတ်ဒီတိုင်းလူ individual နေရာတော့ပေါင်းပြီးတော့အဖွဲ့လိုက်ဘဏ်မှာသွားပြီးတော့လောက်ရမလားအဲ့ဒါကိုသူတို့တည်းကကွယ်သူတို့ကသူတို့ကိုယ်တိုင်ကသူတို့မသိဘူးလို့လောက်ရမယ်သူတို့မသိအဲ့ဒီမှာကျွန်တော်တွေလာတဲ့လာချင်းပြီးကျွန်တော်အချိန်လေးကြာသွားနောက်ဆုံးတော့အဲ့လိုအဆင်ပြေသွားပြီပေါ့နော်အဆင်ပြေသွားခါကျတော့သူတို့ကအဲ့ဒီပတ်စံတွေစစ်တယ်ကျွန်တော်မှလောလောရှိချောင်းမသူတို့ approve ဖြစ်ပြီဆိုတဲ့ခါကျတော့ကျွန်တော်တို့ကဒီ Houston မှာရှိတဲ့ကျွန်တော်ဒီ Houston အခြေစိုက်ဆိုတဲ့ခါကျတော့ကျွန်တော် Houston မှာရှိတဲ့ဒီresettlement refugee resettlement center ဒီအများကြီးရှိတယ်ဒီအဖွဲ့အစည်းတွေပေါ့နော်သူတို့စီကဒီ council တွေ CEO တွေပါညာအဲ့လိုမျိုး director နဲ့ကျွန်တော်တွေ့ပြီးတော့သူတို့နဲ့ဘယ်လိုတွေ့လို့လဲဆိုတာပေါ့နော်အဲ့လိုမျိုးတွေကျွန်တော်သူတို့လည်းညှိနှိုင်းရတယ်ပြီးတော့သူတို့စီကနေကျွန်တော်အကူအညီလိုအပ်တဲ့ဟာတွေရှိတယ်ဆိုလို့ရှိရင်လေဒါဘယ်လိုလုပ်သင့်တယ်လဲဘယ်လိုလုပ်ရမလဲဆိုတဲ့ဟာတွေပေါ့နော်ဒါတွေသူတို့နဲ့ကျွန်တော်ချိန်ဆက်လုပ်ပြီးတော့ကျွန်တော်ဆက်သွားတယ်ပြီးတော့မှမမျော်လင့်မဲ့သူတို့အစွားနေပြီးဟုတ်ကဲ့မင်းတို့အတွက်ဟိုကြလာပြီပေါ့နော်ပထမအတော့ကြလာပြီဆိုတော့ပြောတယ်တပတ်အတွင်းမှာပြောတယ်အဲ့နဲ့နောက်တစ်ပတ်ဆိုလို့ရှိရင်လင်းဟိုသူတို့ရောက်လာတော့ပေါ့နော်လင်းနံပါတ်တွေပါတယ်သူတို့ကပေးတယ်အဲ့နဲ့မမျော်လင့်မဲ့အဲ့လိုလာသူတို့ရောက်ဖြစ်သွားတယ်ပေါ့နော်
ဆိုတော့ covid delay ရှင်းပြခဲ့တယ်လို့ဆိုလို့ရှိရင်ကဒီအစီအစဉ်ကအခုမှစရတဲ့အသစ်စီစဉ်ဖြစ်တဲ့ခါကျတော့ဒီသူတို့ဒီအစီအစဉ်ကိုကြီးတက်တဲ့သူတွေကိုယ်တိုင်ကဒီလောက်ရတဲ့ steps တွေကိုသူတို့အနေနဲ့တက်တက်ကွယ်ကွယ်ဟိုစပေါ်မရှင်းပြနိုင်သေးဘူးမရှင်းသေးဘူးဆိုတဲ့သဘောမျိုးဖြစ်နေတာပါလားရှင
်ဟုတ်ပါတယ်သူတို့ကိုယ်တိုင်ကအခုမှဒါစလုပ်တာပေါ့နော်စလုပ်တဲ့ခါကျတော့ပြီးလို့ရှိရင်ကျွန်တော်တို့ရှေ့မှာလုပ်တဲ့သူတွေကလည်းမရှိပေါ့နော်ကျွန်တော်တို့နဲ့အတူ approve လုပ်တဲ့အဖွဲ့ကလွန်ခဲ့တဲ့9လလောက်တော့ပေါ့နော်အဖွဲ့ကအများကြီးမရှိဘူးတနင်္ဂနွေလောက်မှာတော့မှအဖွဲ့20လောက်ပဲရှိတယ်ပေါ့နော်ဒါပေမဲ့စခေါ်တာကြတော့ Texas မှာတော့ကျွန်တော်တို့ပထမဆုံးပဲတခြားပြည်တွေတော့မသိဘူးကျွန်တော်တို့ရှိသလားဆိုတော့ပေါ့နော်အခါကျတော့ဟုတ်တယ်သူတို့ကိုယ်တိုင်ကဘယ်လိုလောက်ရမလဲဆိုတော့သူတို့လည်းမသိဘူးကျွန်တော်မေးလို့ရှိနေသူတို့မေးခွန်းနေမဖြေနိုင်တဲ့အရာတွေအများကြီးပဲသူတို့ကအဲ့လိုမျိုးသူတို့လည်းရောင်းဝါးဝါးနဲ့အဲ့လိုမျိုးလုံချင်တဲ့ဟာတွေအများကြီးရှိခဲ့ပေါ့နော်
ကိုဗီဒါလင်းတို့လိုပဲဒီဒုက္ခသည်တွေအမေရိကန်မှာအခြေချနိုင်ဖို့အတွက်ဆွပြီးတော့စပွန်ဆာလုပ်ခေါ်ခြင်းနဲ့အမေရိကန်တွေအနေနဲ့အထူးကဘာတွေတည်ထားတယ်လဲဆိုတာကိုတော့အစီအစဉ်အပိုင်းဖြစ်ကြရင်သိရမှာဖြစ်ပါတယ်ရှင်ကျွန်မ
မဆုမြမွေလူမှုရှုခေးအစီအစဉ်ကိုရှုစားခဲ့ပြီးတဲ့နောက်တော့မယေသနာကျော်တင်ဆက်နေတဲ့တက်တန်အောင်သတင်းလောအစီအစဉ်ကိုတင်ဆက်ပြီးမှာပါဟောလိဝုဒ်အနုပညာရှင်တွေသပိတ်မှောက်တဲ့ကိစ္စမပြေလည်သေးဘဲနဲ့ရုပ်ရှင်ကားတွေယုံတင်ဖို့ရှုဆိုင်နေတဲ့နေရာမှာ Mission Impossible ရုပ်ရှင်ကားတွေယုံတင်ဖို့အတွက်တနည်းရှုလိုက်ပါတယ်နောက်ဒီ France ရုပ်သံဇလန်းတွင်းနဲ့အထူးအောင်မြင်ခဲ့တဲ့မင်းသား Matthew Perry တလောကပဲရုတ်တရက်ကွယ်လွန်သွားပါတယ်။ဒီလိုမျိုးအမှုပညာသတင်းတိုးထွားတွေကိုတက်တဲ့အောင်သတင်းလွှာမှာမယေသနာကျော်တင်ဆက်ပေးထားပါတယ်ခင်ဗျာ။
Mission Impossible Shikanyao, Yoshin Sakago, Yontimbo, Nautinico, Shui Sign like Bari. Minam in the Mirinez, and Yosiari, Lomlopene, Donato, the Pain Mouta, Pitalu, Yoshin Gari, Yomitin, and Mepchini Yaragani, Nautato Pepio, Yeshri Arab Tipari. Mission Impossible Yoshin Kago. ဇွန်လ23ရက်နေ့ကနေပထမဆက်ငါမေလာ23ရက်နေ့ကိုရွှေ့ဆိုင်းလိုက်တယ်လို့ပရမောက်ပစ်ချာယုတ်ရှင်ထုတ်လို့ရေးကပြောပါတယ်ခရစ်စတိုဖာမက်ဂွေရိုက်ကူးတဲ့မစ်ရှင်အင်ပေါ်စစ်ဘောဒက်ရက်ကင်းင်းပါတ်1အပိုင်း2နောက်ဆက်တွဲဖြစ်တဲ့ဒီအပိုင်းနဲ့ဇာကာကယုတ်ရှင်ထုတ်လို့ရေးကိုဇွန်လ5ရက်ကရက်ဆိုင်းထားတာဖြစ်ပြီးတော့အဲ့အချိန်မှာခေါင်းဆောင်မင်းသားတောင်ခရုစ်နဲ့ထုတ်လို Death Reckoning Part 2 ဖြစ်ရမှာဆိုပေမဲ့ခု Mission Impossible လို့ပဲနာမည်အတူပေးထားပါတယ်။ပထမ Death Reckoning ကတော့တစ်ကမ္ဘာလုံးကနေဝင်ငွေဒေါ်လာ568တန်းခွဲဝင်ခဲ့ပေမဲ့2018မှာရုံတင်တဲ့ Fallout စကားကိုမှန်ပြီးခဲ့ပါဦး။အဲ့ကားကတော့တစ်ကမ္ဘာလုံးဝင်ငွေဒေါ်လာ962တန်းဒီပါရခဲ့တာပါ။2020ຫນွေມາတော့ Tom Cruise ရဲ့ Top Gun Maverick ဇာတ်ကားကဒေါ်လာ10,500တောင်ဝင်ခဲ့ပါတယ်။ပထမကားထွက်ပြီးတော့နှစ်ပေါင်း28နှစ်အစမှထွက်တဲ့အဲ့ဒီကားကိုကောင်းတယ်ဆိုပြီးတော့သုံးသက်ကြပေမဲ့လူရင်းကြီးတဲ့ Barbie နဲ့ Oppenheimer ရုပ်ရှင်ကားတွေတော့မှလောင်းရင်းမိခဲ့ပါတယ်။ Hollywood သတိမောက်တဲ့ပြဿနာကအခုမပြည့်ပြတ်သေးတာကြောင့်ဇာတ်ကားမှာပါဝင်တရုပ်ဆောင်တဲ့မင်းသားမင်းသမီးတွေနဲ့အယောင်မြင့်တဲ့အောင်ကြော်ညာဖို့အတွက်ရုပ်ရှင်ထွက်တဲ့ရက်တွေကိုဒီဆောင်းတင်မကနောက်နှစ်တင်မဲ့ကားတွေကရွှေနေတာပါ။ဂျွန်းဆက်ကအပိုင်းနှစ်ကိုနောက်နှစ်မတ်လအထိရွှေထားတာဖြစ်ပါတယ်။အနုပညာရှင်တွေကိုကိုစားပြုတဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအနုပညာရှင်များရဲ့ Screen Actors Guild American Federation နဲ့ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီတွေပြန့်ညှိနှိုင်းမှုတွေလုပ်နေကြပါတယ်။နာမည်ကျော် American ရုပ်ရှင်မင်းသား Matthew Perry အသက်54နှစ်နဲ့စနေနေ့အောက်တိုဘာလ28ရက်နေ့ကပဲကွယ်လွန်သွားပါတယ်။နာမည်အထူးကျော်ပြီးလူကြိုက်များတဲ့ American ရုပ်သံဇာတ်လမ်းတွေ France မှာပါဝင်တရုတ်ဆောင်ခဲ့သူပါ။ California ပြည်နယ် Los Angeles မြို့ကနေအိမ်ရေချိုးကန်ထဲမှာအသက်ပြောင်နေရကိုအပြင်ကပြန်လာတဲ့သူရဲ့လက်ထောက်ကတွေ့ခဲ့တာပါ။ Matthew Perry ဟာ France ဇာတ်လမ်းတွေထဲမှာ Chandler Bing အနေနဲ့တရုတ်ဆောင်ပြီးတော့နာမည်ကျော်ခဲ့ပါတယ်။NBC ရုပ်သံလိုက်မှာ1994ခုနှစ်ကနေ2004ခုနှစ်အထိရုပ်သံဇာတ်လမ်း10ရာသီဇာတ်လမ်းတွေ10ရဲမှာတငယ်ချင်း6ဦးတွေကတူဦးပါဝင်တရုတ်ဆောင်ခဲ့ပါတယ်။သူကအဲ့ဒီဇာတ်ကားနဲ့2022ခုနှစ်မှာ Emmy ဆုပေးပွဲမှာဟာသာဇာတ်ကားထူးချွန်တရုတ်ဆောင်ဆုအတွက်တစ်ကြွရွေးခံရတဲ့ဆင်းနဲ့မှာပါခဲ့ပါတယ်။2009မှာလည်း The Wrong Clock Story ဇာတ်ကားနဲ့ Golden Globe နဲ့ Emmy Nomination ဆုတစ်ကြွဆင်းမှာပါဝင်ခဲ့တာပါ။သူက The Whole Nine Yards ဟာတာကားပါဝင်ရုပ်ရှင်ကားကြီးတွေလည်းရိုက်ခဲ့ပြီးတော့ The West Wing လို့ Ellie McBee လို့မျိုးရုပ်ရှင်ဇာတ်လမ်းတွေတွေမှာလည်းပါဝင်ခဲ့ပါတယ်။အခုသူသေးဆုံးမှုမှာမတင်ကားစရာမတွေ့ရပါပဲ။ရေးကစုံစမ်းစစ်ဆေးမှုတွေတော့အချိန်ယူပြီးတော့ပြုလုပ်နေစေဖြစ်ပါလိမ့်ရှင
်။မဟိတနာကျော်ရဲ့တက်တန်အောင်သတင်းလောဖြစ်ပါတယ်။ VOA မြန်မာပိုင်းကိုဆက်သွယ်လို့ရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဝေဘာအကြံပြုချက်တွေကိုကျူးဇော်ပါတယ်။နိုဝင်ဘာလ27ရက်နေ့အင်္ဂါနေ့မနက်ပိုင်းထုတ်လွှင့်ချက်တွေကတော့မကြခင်ကျွန်တော်တို့ရန်နာတော့မှာဖြစ်ပါတယ်အခုကြံရှိနေတဲ့ချိန်အတွင်းမှာသတင်းချင်းချုပ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဂါဇာမြောက်ပိုင်းကအင်ဒိုနီးရှားဆေးဟုတ်တပ်ဝိုက်မှာတင်းလာနေကတိုက်ပွဲတွေဖြစ်နေခဲ့ပြီးတော့အနည်းဆုံး12ဦးသေဆုံးခဲ့တယ်ဆိုပြီးတော့ Hamas အစိုးရဂါဇာကျမ်းမာရေးဌာနကနေပြီးတော့ကြေညာပါတယ်ဆေးုံတွေကပြစ်နေကြသူတွေကိုဆေးုံအပြင်ကအစ္စရေးတပ်ဖွဲ့ကနေတိုက်ခိုက်တာဖြစ်တဲ့အကြောင်းလက်နက်ကြီးတွေအသုံးမပြုတဲ့အကြောင်းအစ္စရေးစစ်တပ်ဘက်ကတော့ပြောပါတယ်အခုလိုတိုက်ခိုက်တာကိုအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးဒီရက်နိုမဆူဒီကရှုံချလိုက်ပြီးတော့အစ္စရေးကိုပြစ်ဖို့လိုက်ပါတယ်နောက်တရုတ်မြန်မာစီးပွားရေးစင်းညံကိုသတိလင်္ကာနိုင်ငံအထိကိုချဲ့ဖို့တရုတ်ဘက်ကဦးစားပေးထားတဲ့အကြောင်းတရုတ်နိုင်ငံရဲ့အထူးသံတမန်ကသတိလင်္ကာသမ္မတကိုတနင်္လာနေ့မှာပြောဆိုသွားပါတယ်တရုတ်သတိလင်္ကာလူလတ်စွာကုံသွေးရေးသဘောတူညီချက်ကိုအကောင့်ထဲပေါ်တဲ့ညမှာအရှိန်အဟုန်မြင့်တင်ဖို့လည်းဒီကြေညာချက်မှာဖော်ပြထားပါတယ်တရုတ်ရဲ့ပူလမ်းမသစ်စီမံကိန်းအောက်မှာကုန်းလန်းဈေးညံ6ခုရှိရတဲ့တရုတ်မြန်မာစီးပွားရေးဈေးညံကနောက်ဆုံးဖြစ်ပေါ်လာတဲ့ဈေးညံဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာဈေးညံကရပ်တန့်နေပါတယ်အိန္ဒိယနဲ့ဘူတန်ကိုဒီဘူတန်ကနေပြီးတော့တရုတ်ရဲ့ပူလမ်းမသစ်နဲ့ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုအစီအစဉ်တွေထဲမှာပါဝင်တဲ့တောင်အာရှနိုင်ငံနှစ်နိုင်ငံဖြစ်ကြပါတယ်ခင်ဗျာဒီကနေ့အတွက်နောက်ဆုံးရသတင်းချင်းချုပ်ကိုတက်ဆက်ပြီးကြတာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ဒီမနေ့အစီအစဉ်တွေကတော့အဆုံးသတ်ပြီးဖြစ်ပါတယ်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကကုရဲမော်ဖြစ်ပါတယ် နိုဘလာ22ရက်နေ့အင်္ဂါနေ့မနက်ပိုင်းရေဒီယိုစီစဉ်တွေကိုလိုင်းဒိုမီတာ32လိုင်းဒိုမီတာ49နဲ့လိုင်းလမီတာ190တို့ကနေပြီးတော့ကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်ကြည့်ရှုအားပေးခဲ့ကြတဲ့အတွက်အထူးပဲကျွန်တော်တို့ကကျေးဇူးတင်ပါတယ် VOE ကိုလည်းဆက်သွယ်ပြီးတော့အကြံပြုချက်တွေပေးပို့နိုင်ပါတယ်ခင်ဗျာမြန်မာပြည်သူပြည်သားအားလုံးလူဝဆန္ဒတွေပြည့်ဝပြီးတော့အန္တရာယ်ကင်းပေးရှင်းကြပါစေခင်ဗျာကျွန်တော်တားညို့ပါ